Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမတနင်္လာညမှာသောရရှင်နေနားဆရာမဲထိတ်တဲရောက်သတင်းတွေကတော့ဒီသတင်းပတ်ထဲမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းမြန်မာစစ်တပ်ကိုဖိအားပေးဖို့လူခွေဆိုင်ရာ ASEAN လွှတ်တော်အမတ်များအဖွဲ့ကဒီကနေ့တိုက်တွန်းလိုက်ပါတယ်ထိတ်တဲရောက်နိုင်ငံတကာသတင်းမှာတော့ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအမှတ်နာစီတွေကိုဖယ်ရှားဖို့ယူကရိန်းကိုဝင်ပြီးတော့တိုက်တာလို့ရုရှားကပြောပေမဲ့ဒီတိုက်ပွဲကဘလို့မှစင်ကြယ်ပေးလို့မရတဲ့အသက်လွတ်ဝင်တိုက်တဲ့တိုက်ပွဲဖြစ်ပါတယ်ဆိုတာကိုအနောက်နိုင်ငံတွေကဝေဖန်လိုက်တဲ့အကြောင်းသတင်းတွေနဲ့အတူမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေထဲမှာတော့ကရင်ပြည်နယ်ဖာပွန်ခရိုင်ကရင်မျိုးသားစီယုံတပ်မဟာငါထိန်ချုပ်နယ်မြေထဲမှာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်2022ခုနှစ်တွင်လေးလအတွင်းမှာပဲကလေးငယ်14ဦးထိအသက်ဆုံးပါခဲ့ရပါတယ်
ကလေးကနေနဲ့ဖိခိုက်တယ်ရမှုစကောင်းမှာကြားလို့ရှိရင်တော့ဒီပလတ်ကုန်ထိဆိုလို့ရှိရင်ကျွန်တော်တို့ကလေးက14ရောက်ပေါ့နော်ဆုံးသွားတာ14ရောက်ရှိတယ်တန်ရရတာအယောက်လေးပြည့်ကျော်ရှိတယ
်ကရင်လူခွေအဖွဲ့ပြောခွင့်ရစောနန္ဒာစူပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရင်းမပင်နယ်ထဲမှာတော့စစ်ကောင်စီတပ်ကနေနေရှင်းလင်းနေတို့ဒေသခံထောင်နဲ့ချီဘေးလွရာကိုတင်းချောင်နေရပါတယ်ရခိုင်ပြည်နယ်ကြောက်တော်မဟာမုနိစစ်ဘေးဒုက္ခသည်စခန်းမှာမိလောင်ကျမှုဖြစ်ပွားခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဒီသတင်းပတ်ထဲကျင်းပမဲ့ American ASEAN ထိတ်သီးဆွေးနွေးပွဲမှာအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုဖိအားတိုးမြှင့်ပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေကပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတွန်းပြင်သွားဖို့ရည်ရွယ်တယ်ဆိုပြီးဒီနိုင်ငံတွေကခေါင်းဆောင်တွေပြောဆိုထားကြတဲ့အတိုင်းမြန်မာပဋိပက္ခကြောင့်အာဆီယံဒေသတွေကြုံတွေ့နေရတဲ့ငြိမ်းချမ်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လုံခြုံရေးဆိုင်ရာချိန်ချောက်မှုတွေကိုလိလုမရှိဘဲထိထိရောက်ရောက်ကိုင်းတွယ်ဖြည့်ရှင်းတဲ့အကြောင်း APHR ကဒီကနေ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံတွင်းပြည်ထောင်စုအားလုံးရဲ့တရားခွင်ဟာရွေးကောက်ခံအစိုးရကိုအာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြောင့်ဖြစ်ပြီးမြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနိုင်ငံတော်မှကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့လည်း APHR ကပြောပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာစစ်ရာဇဝမှုနဲ့လူသားဓုအပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်တယ်ဆိုတာကိုလူခွေရေးဆရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းပြောဆိုထားတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူကိုယ်တိုင်ပါဝင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုလုံးဝလေ့လျူရှုပြီးအကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေတာကြောင့်အခုလာမယ့်အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်ပေါ်ထိရောက်တဲ့ဖိအားပေးမှုတွေပူးပေါင်းချမှတ်သွားဖို့ APHR အဖွဲ့ကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေတဲကရဟယင်9ရန်ဝယ်ယူမှုနဲ့သက်ဆိုင်တဲ့အမှုကိုဒီကနေ့နေပြည်တော်အထူးတရားရုံးမှာစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒီကနေ့စစ်ဆေးရာမှာတရားလိုဖြစ်သူစစ်ကောင်စီရဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဦးအောင်ခန့်ကိုစစ်ဆေးခဲ့တာပါ။ရဟယင်ငားရမှုနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကအာဂတိအမှုငားမှုနဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့အမှုတွေကိုလာမယ့်မေလ16ရက်နေ့မှာထပ်မံစစ်ဆေးဖို့ရုံးချိန်ပေးထားပါတယ်။အဲ့ဒီနေ့မှာတော့ရဟယင်ငားရဝယ်ယူတာနဲ့ပတ်သက်လို့ဆွဲဆိုထားတဲ့တခြားအမှုတွေကိုစစ်ဆေးသွားမှာဖြစ်တယ်လို့သိရပါတယ်။ဒီကနေ့ရုံချင်းတက်လာတဲ့ဒေါက်ဆန်းစုကြည်ကဥွေးမြင့်ပါကျမကြီးကောင်းမွန်တယ်လို့သိရှိရပါတယ်စစ်ကောင်စီကဒေါက်ဆန်းစုကြည်ပေါ်ဒီကနေ့အထိအမှုပေါင်း78မှုနဲ့တရားစွဲခဲ့ပြီး6မှုအတွက်ထောင်ဒဏ် 17 နှစ်အပြစ်ချပြီးဖြစ်ပါတယ်ဒုတိယကမ္ဘာစစ်အောင်ပွဲထိမ်းမှတ်ကိုရုရှားကကျင်းပခဲ့ပြီးနာဇီတွေကိုဖယ်ရှားဖို့ရုရှားကယူကရိန်းကိုတိုက်ခိုက်တာလို့ပြောခဲ့ပေမဲ့အနောက်နိုင်ငံတွေကတော့ရုရှားရဲ့ယူကရိန်းစစ်ပွဲဟာဘယ်လို့မှစင်ကြယ်ပေးလို့မရတဲ့အသက်လွတ်ဝင်တိုက်တဲ့စစ်ပွဲဖြစ်ဝေဖန်လိုက်ကြပါတယ်ယူကရိန်းစစ်ပွဲနဲ့ရုရှားဟာအခမ်းအနားကျင်းပစရာဘာမှမရှိပဲကိုယ့်ကိုယ်ကိုအများကကျင်အောင်လုပ်ရမှသာအောင်မြင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်ဂရင်းဖီးကတနင်္ဂနွေနေ့က CNN နဲ့အင်တာဗျူးမှာပြောကြားပါတယ်ရုရှားတပ်တွေကယူကရိန်းအရှေ့ပိုင်းကိုဆက်လက်တိုက်ခိုက်နေပြီး Lunex Data က ကျောင်းတကျောင်းကိုဘုံထိမှန်ခဲ့တာကြောင့်ကျောင်းမှာပုံခုနေတဲ့လူ60လောက်သေဆုံးခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတရင်းတွင်နောက်ပိုင်းမှာဗီဒီယိုကနေပြောပါတယ်လူ30လောက်ကိုကယ်တင်နိုင်ခဲ့တယ်လို့လူနက်စ်အုပ်ချုပ်ရေးမှူးစာယီဟေဒယ်ကဆိုပါတယ်ရုရှားစစ်တပ်မှာတိတိကျကျပြစ်ခတ်နိုင်တဲ့လက်နက်တွေအတော်ကြီးလျော့ပါသွားပြီးလက်နက်အဟောင်းတွေပေါ်အားထားနေရတယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ယူကရိန်းသမ္မတဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အခြား G7 ကောင်းဆောင်တွေနဲ့တင်းလွင်တွေကအင်တာနက်ကတစ်ဆင့်ဆွေးနွေးခဲ့ကြပါတယ်။ဗြိတိန်၊ကနေဒါ၊ပြင်သစ်၊အီတလီ၊ဂျပန်နဲ့ဂျာမနီတို့ကလည်းစီးရေးကူညီပေးဖို့ကတိပေးခဲ့ကြပါတယ်။ခုစစ်ပွဲမှာလည်းဘယ်နဲ့မြေကိုမှဆွန့်လွတ်မှာမဟုတ်ဘူးလို့ဒုတိယကွာစစ်အတွင်းနာဇီဂျာမနီကိုအောင်ပွဲခံခဲ့တဲ့အထိတ်မှမိန်ကွန်းမှာယူကရိန်းသမ္မတဗိုလိုဒီမာ ဇယ်လန်စကီကဒီကနေ့ပြောပါတယ
်။ День перемоги над нацизмом мы боремо за нову перемогу. Шлях до неї важкий, але ми не сумніваємося, що переможемо. В чому наша перевага над ворогом?
နာဇီဝါဒကိုအောင်ပွဲခံခဲ့တဲ့နေ့မှာကျွန်တော်တို့အောင်ပွဲအတွက်တိုက်ပွဲဝင်နေပါတယ်။တွားရမယ့်လမ်းကခက်ခဲပေမဲ့အနိုင်ရမယ်ဆိုတာတန်လျာမရှိပါဘူးလို့ယူကရိန်းသမ္မတဗိုလိုဒီမာ ဇယ်လန်စကီကပြောခဲ့တာပါ။ကျွန်တော်တို့ဟာကျွန်တော်တို့ရဲ့သားသမီးတွေအတွက်လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာကြောင့်အနိုင်ရကိုရရမယ်လို့ဇယ်လန်စကီကပြောပါတယ်။ဒုတိယကွာစစ်အတွင်းဘိုးဘေးတွေလှုပ်ဆောင်ခဲ့တဲ့လုပ်ရက်တွေကိုဘယ်တော့မှမိမှာမဟုတ်သလိုမကြခင်မှာယူကရိန်းမှာအောင်ပွဲရတော့မှလို့လည်းသူကဆိုပါတယ်။ယူကရိန်းနိုင်ငံသားတွေဟာသူတို့မျိုးကိုကာကွယ်ဖို့သမိုင်းမှာအကြိမ်ကြိမ်တိုက်ပွဲဝင်ခဲ့ကြသလိုကိုပိုင်လမ်းစဉ်ကိုပိုင်ဆိုင်ခဲ့ကြတဲ့လွတ်လပ်တဲ့လူမျိုးဖြစ်တယ်လို့လည်းသမ္မတဇယ်လန်စကီကပြောပါတယ်။ February 24ရက်နေ့တုန်းကစပြီးယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားမှာလည်းဒီကနေ့ဒုတိယကမ္ဘာစစ်အတွင်းနာဆီတွေကိုအောင်ပွဲခံခဲ့တဲ့အမတ်တရအခမ်းအနားကျင်းပခဲ့ပြီးမော်စကိုရင်းမြစ်မှာကျင်းပတဲ့ချီတက်ပွဲမှာသမ္မတဗလာဒီမာပူတင်ကမိန့်ခွန်းပြောကြားခဲ့ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15.53 ည92.25 kHz 11.83 ည92.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမြင့်ပါရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုစစ်ရေးအရာဝင်ရောက်တိုက်ခိုက်တာဟာအနောက်အုပ်စုရဲ့မူဝါဒကိုတွန်းလှန်မှုနဲ့ကျူးကျော်မှုကိုတားဆီးဖို့လိုအပ်ချက်အဖြစ်ပြောဆိုလိုက်ပါတယ်မော်စကိုရင်းမြစ်နီမှာပြုလုပ်တဲ့နာဇီတွေအပေါ်ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအမှတ်အခမ်းအနားမှာသမ္မတပူတင်ကဆိုဗီယက်တပ်ညီတော်ကနာဇီတပ်တွေကိုတိုက်ခိုက်ခဲ့ကြတာနဲ့အခုအခါရုရှားတပ်ဖွဲ့တွေကယူကရိန်းမှာစစ်ရေးအရာအရေးယူတာတွေကိုနှိုင်းယှဉ်ပြောသွားပါတယ်။သမ္မတပူတင်ကအနောက်အုပ်စုကိုပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုသွားပြီးမဲ့သူ့ရဲ့မဟာဗျူဟာနဲ့ယူကရိန်းတွေနဲ့အနောက်အုပ်စုတွေစိုးရိမ်နေကြတဲ့စစ်ပွဲကိုကြဲကြဲပြန့်ပြန့်ဖြစ်အောင်လှုံ့ဆော်ကြီးညာမဲ့အရေးအယောင်တော့ပြောဆိုသွားခြင်းမရှိပါဘူး။ရင်းမြင်းဒီမှာရုရှားတပ်ဖွဲ့တွေကိုမိန်ကွန်းပြောကြရမှာယူကရိန်းကိုရုရှားတပ်တွေဝင်ရောက်တိုက်ခိုက်တာဟာမိမိတို့နယ်နိမိတ်နားမှာလာရောက်ဖန်တီးတဲ့ချင်းချောက်မှုကိုလုံးဝလက်မခံနိုင်လို့တုံ့ပြန်ရတာလို့လည်းပြောကြပါဗျ။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေရဲ့ထောက်ပံ့မှုနဲ့ယူကရိန်းနိုင်ငံဟာရန်လိုမှုတွေကိုရည်ရွယ်ချက်ရှိရှိလုံဆောင်နေကြောင်းသမ္မတပူတင်ကအကြိမ်ကြိမ်ဆွဆွဲခဲ့ပါဗျ။ဒါအပြင်နေတို့အဖွဲ့တိုးချဲ့တာကိုလည်းရုတ်သိမ်းပေးပြီးမိမိတို့နိုင်ငံလုံခြုံရေးအတွက်ဂရီးကဝေးပေးဖို့ပြက်ကွက်ခဲ့တဲ့အတွက်ကြောင့်ရုရှားအနေနဲ့တခြားရွေးချယ်စရာမရှိလို့ယူကရိန်းကိုစီးရဲအရာဝင်ရောက်ရတယ်လို့လည်းအဲ့ဒီအခမ်းအနားမှာသမ္မတပူတင်ကပြောကြားသွားပါဗျ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမဲယုံတယုံရဲ့အပြင်ဘက်မှာနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမစတင်မီနိုင်ပိုင်းအလိုမှာလက်ပစ်ဘုံ၅လုံးပောက်ကွဲခဲ့တဲ့အတွက်ကြောင့်လူ၉ဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်ကွန်မြူနစ်တပုံကနေအစ္စလာမစ်စစ်သွေးကြွအထိလက်နက်ကင်မျိုးစုံရှိကြတဲ့မန္ဒါနာအိုကျွန်းပေါ်ကဓာတူအန်စေစီပင်သားရနယ်မြေမှာတနင်္ဂနွေနေ့နှောင်းပိုင်းကအဲ့ဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါအဲ့ဒီလိုတိုက်ခိုက်မှုဖြစ်ပွားပြီးမိနစ်အနည်းငယ်ကြာတဲ့အခါမှာအနီးအနားမှာရှိတဲ့ရှာရစ်အာဂုပ်စီမင်းသားနယ်မြေမှာလက်ပစ်ဘုံတစ်လုံးထပ်မံပေါက်ကွဲခဲ့ပြီးမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးဖိလစ်ပိုင်နိုင်ငံမှာအစင်လာရတနတ်ကင်ဆောင်တဲ့အပေါ်မှာဥပဒေချမှတ်မှုဟာယော့တီယော်ရဲဖြစ်နေတဲ့အတွက်အကြမ်းဖက်မှုတွေဖြစ်လေဖြစ်ထားရှိပေမဲ့အခုရွေးကောက်ပွဲဟာအရင်အရင်ကအခြေအနေတွေနဲ့နှိုင်းယှဉ်ရင်းငြိမ်းချမ်းပါတယ်လို့ရဲတပ်ဖွဲ့ကပြောပါတယ် ဖိလစ်ပိုင်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေဒီကနေ့တနင်္လာနေ့မှာမဲလာပေးကြရမှာအာနာရှင်ဟောင်းဖာရီနန်မာကိုစ်ကဲသားဖြစ်သူဖာရီနန်မာကိုစ်ဂျူနီယာကထိတ်ကဥဆောင်နေတယ်လို့လူထုစစ်တမ်းတွေကပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံသမ္မတမွန်ဂျိုအင်ကကိုရီးယားကျွန်းဆွယ်မှာအနုမြူကင်းစင်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေဆက်လက်လှုပ်ဆောင်ဖို့မျှော်လင့်ကြောင်းနဲ့သူ့လက်ထက်မှာမြောက်ကိုရီးယားနဲ့ဆက်ဆံခဲ့တဲ့မူဝါဒတွေအပေါ်ကိုဒီကနေ့ကာကွယ်ပြောဆိုပါတယ်။ဒီကနေ့ညမှာသူ့ရဲ့ယာရုသက်တမ်းကုံဆုံးပြီးမနက်ဖြန်အင်္ဂါနေ့မှာနောက်တက်လာတဲ့ရွေးကောက်ခံသမ္မတယွန်ဆောက်ယိုကတာဝန်ယူမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲအဲ့ဒီရွေးကောက်ခံသမ္မတတစ်ကအင်္ဂါနေ့မှာကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်။တနင်္လာနေ့ညတကောင်ချိန်ကစလို့သမ္မတတာဝန်စတင်ထမ်းဆောင်မဲ့ယွန်ဆောက်ယူအတွက်လာမဲ့၅နှစ်တန်းပြည်တွင်းမှာရောပြည်ပမှာပါစိန်ခေါ်မှုတွေပြည့်နှက်နေတဲ့အချိန်ဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။တောင်ကိုရီးယားနိုင်ငံရှင်းနေချုပ်အဖြစ်တာဝန်ယူခဲ့တဲ့အချိန်တစ်လျှောက်လုံးသူ့ရဲ့ပြတ်သားတဲ့ဇွဲနဘဲကြီးတဲ့အတွက်ယွန်ဆောက်ယိုကိုတောင်ကိုရီးယားနိုင်ငံရဲ့အတိုင်းဝိုင်းကတိုက်ကျက်ဖာကြီးလို့ချစ်စနိုးနဲ့ခေါ်ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရကအမျိုးသမီးတွေကိုဥကောင်းကနေခြေပြားအထိဖုံးတဲ့အဝတ်ရည်တွေဝတ်ဆင်ပြီးမျက်လုံးကိုပဲဖော်ပြရမယ်လို့အမိန့်ထုတ်ထားတဲ့အပေါ်မှာနိုင်ငံသားအများအပြားကဒေါသထွက်ပြီးတုန်လှုပ်ခြောက်ခြားနေကြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအဲဒီလိုအမိန့်ထုတ်ပြန်ခဲ့ပြီးတရက်အကြာဒီကနေ့တနင်္လာနေ့မှာတော့အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအမျိုးသမီးအများအပြားဟာဥကောင်းဖုံးတဲ့ရိုးရအဝတ်ရည်တွေဝတ်ဆင်ထားကြပြီးမြဲသူတို့ရဲ့မျက်နှာတွေကိုတော့ဖော်ပြထားကြပါတယ်။ဒါဟာရိုးရအစင်လာလားတာလီဘန်ကထုတ်ပြန်တဲ့အမိန့်ကိုအာခန္ဓာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသလိုတာလီဘန်အစိုးရအနေနဲ့လည်းသူတို့ချမှတ်ထားတဲ့အမိန့်ကိုဘယ်အချက်အထိအရေးယူဆောင်ရမယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမရှိလာပါဘူး။အဲဒီလိုအမျိုးသမီးတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်တဲ့အတွက်အနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ဒါအပြင်တာလီဘန်ခေါင်းဆောင်ပိုင်းအတွင်းမှာလည်းအယူအဆပြင်းထန်သူတွေနဲ့လက်တွေ့ဆန်ဆန်လုပ်ကင်လိုသူတွေအကြားမှာသဘောထားကွဲလွဲမှုတွေပုံမှန်နဲ့ဆိုင်လာကြပါတယ
်။မေလ9ရက်တနင်္လာညရဲ့ထိတ်တရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုခင်မောင်စိုးမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်ဖားပုံခရိုင် KNU ကရင်မျိုးသားစည်းရုံးတပ်မဟာ၅ထိန်းချုပ်ရာဒေသအတွင်းကဒွဲလုံးမြို့နယ်မထောကျေးရွာအုပ်စုအတွင်းကတတွီးကိုကျေးရွာအတွင်းကိုစစ်ကောင်စီတပ်တွေက60မမအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးငယ်တဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။ဒါကြောင့်2022ခုနှစ်ဧပြီလအထိ၄လအတွင်းမှာဆိုရင်ကလေး14ဦးသေဆုံးပြီးတော့ကလေးငယ်40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်လူခွေရေးအဖွဲ့ KHRG ကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်တဲက KNU ကရင်မျိုးသားစည်းရုံးတပ်မ၅ထိန်းချုပ်ရာဒေသအတွင်းဒွေလိုမြို့နယ်မထောကျေးရွာအုပ်စုကိုမေလ9ရက်နေ့ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အသက်မပြည့်သေးတဲ့အရက်သားကလေးတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိခဲ့ကြောင်းကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်။ကလေးပေါ့နော်နေရာစလုံးကတယောက်ကတော့ဟိုပေါ့ဖြည့်ချင်တယောက်မြောက်တီတဲ့ပေါ်တရားဟောတာဆုံးသွားတယ်ပေါ့စစ်ကောင်စီကကုစိတ်အချီစိုက်ပေါ့လေအာခမရ408တိုက်ရင်408တက်နေဒီတော့မှတော်ကဒီလက်နေကြီးနဲ့လမ်းပစ်တာပေါ့လက်နေကြီးလေးလုံးပစ်တယ်အဲ့ဒီမှာအာဒီတက်ခံရဲ့ရာဒတ်ရဲ့ကလေးနူပေါ့နော်တရားကတော့16နှစ်ရှိတယ်တရားကတော့7နှစ်ပေါ့အဲ့ဒီမှာပိုက်တယ်မှာတော့ဟိုဟာတညာထိတယ်ပေါ့အငင်မလေးရကျတော့တင်ရကပူတော့ပြင်းထန်တယ်ပေါ့နော်အဲ့ဒီမှာကျေးဇူးပြုကုသပြုနဲ့လည်းနောက်နိမ့်နေရှိရနေမှာလည်းဆုံးသွားတယ်ပေါ့ပြီးလို့ရှိရင်အဲ့လိုမျိုးကလေးတူမြင်နဲ့အာဆီခိုက်တဲ့ရမှုဆုံးမှုမှာကြားလို့ရှိရင်တော့အာဒီဒီပလကုံချစ်ဆိုလို့ရှိရင်ကျွန်တော်တို့ကလေးက14ရောက်ပေါ့နော်ဆုံးသွားတာ14ရောက်ရှိတယ်တင်ရတာအယောက်လေးပြည့်ကျော်ရှိတယ်အာဒီဒီလအတွင်းဖြစ်ခဲ့တဲ့ပြည်စဉ်ဆုံးလို့ရှိနေတာအာယူကြတော့ပုံများလာမှာပေါ့
စစ်ကောင်စီဘက်ကဒေသခံကြေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေဟာလူခွင့်ရေးချိုးဖောက်တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။ပြည်ရဲ့ချက်ရှိရှိဒုတိယစီကိုလက်နက်ကြီးနဲ့လမ်းပြတာမျိုးတွေရှိတယ်။ရန်စံပစ်ခတ်မှုတွေလောက်ဆောင်တာမျိုးတွေရှိတယ်ပေါ့နော်။ဒီလိုရှိတဲ့အပေါ်မှာအကြီးမားဆုံးတော့လူခွင့်ရေးချိုးဖောက်မှုကရှိတာကဒီပြည်သူလူထုတွေရဲ့ PNDA ဘီကင်းလုံးဆောင်မှု ့ရဲ့လုံဆောင်မှုအခွင့်အရေးကိုချူဖောက်ခံနေရတာပေါ့အာပြလို့ရှိတော့နေ့စဉ်တူတူရဲ့ဘဝမှာလည်းကြောက်တရားနဲ့တို့အားနေနေရတာပေါ့
စစ်ကောင်စီတပ်တွေအနေနဲ့ KNU တပ်မှငါထိန်းချုပ်ရာဒေသအတွင်းမှာတို့ရဲ့အခြေစိုက်တပ်စခန်းတွေအတွက်စာနယ်ရိတ်ခါနဲ့လက်နက်ခဲယမ်းတွေကိုပို့ဆောင်နေတာပါအဲ့ဒီလိုပို့ဆောင်နေစဉ်အတွင်းမှာ KNU တပ်တွေနဲ့ထိတွေ့ပစ်ခတ်မှုတွေရှိနေပြီးအဲ့ဒီဒေသအတွင်းကသူတို့ရိတ်ခါတဲတဲ့လမ်းကြောင်းနဲ့နီးတဲ့ဂဒိုင်ထိနဲ့ကူးစိတ်ကားလမ်းတစ်လျှောက်ကခြေရွာတွေကိုလည်းအဓိကထားပစ်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ပြီးခဲ့တဲ့ AB လအတွင်းမှာတော့ KNU တပ်မှငါထိန်းချုပ်ရာဒေသအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပေါင်း380ကျော်ဖြစ်ပွားခဲ့တယ်လို့လည်းKNU တက်မှ၅ဘက်ကလာချုပ်စီးရင်ထုတ်ပြန်ခဲ့ပါတယ်ရှင
်။ခရင်ပြည်နယ်အတွင်းတိုက်ပွဲတွေအတွင်းမှာကလေးတငယ်တွေအသက်ဆုံးရှုံးရတဲ့အခြေအနေမအေးမှတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရင်းမပင်ခရိုင်နယ်ကစစ်ရေးအခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။ရင်းမပင်မြို့နယ်တွေကရွှေပန်းခိုင်တဲတော်ကြီးစတဲ့ခြေရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့နယ်မြေရှင်းလင်းနေတာကြောင့်အနီးဝန်းကျင်ကခြေရွာတွေကပါထွက်ပြေးတိမ်းရှောင်နေရပါတယ်။ရွာပေါင်း6ရွာလောက်ကရွာသား2000နီးပါးလောက်ထွက်ပြေးနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။လက်ရှိမှာတော့သူတို့အတွက်နေရေးစားသောက်ရေးနဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ရှမပင်မြို့နယ်တွေကဝါရန်ချီရွာဖုံကြီးကျောင်းမှာတက်ဆွဲနေခဲ့တဲ့စစ်ကောင်စီတပ်တွေကတီပကန်ချီရွာကိုဖျက်ပြီးတဲတော်ကြီးရွာနဲ့ရွှေပန်းခိုင်ရွာတွေကိုမတ်လ10ရက်နေ့မနေ့ကနေ့လယ်12နာရီဝန်းကျင်လောက်မှာတနက်တွေပစ်ဖောက်လက်လက်ကြီးတချို့ပစ်ခတ်ပြီးဝင်ရောက်လာတာကြောင့်တဲတော်နဲ့ရွှေပန်းခိုင်ချီရွာတွေအပြင်အနီးနားကချီရွာတွေကပါရွာလုံးကျွတ်ထွက်ပြီးတင်းရှောင်နေကြရတယ်လို့ဒေသခံတွေကအခုလိုပြောပါတယ်။
အဲဘယ်လိုပြောမလဲတော့မသိဘူး။မချီရွာလုံးအကုန်လုံးခက်ပြေးချရတာကွာတောင်ဝါနေဝင်လာရချင်းတောင်ဝါနေဝင်လာပြီးတော့အဲဖောက်ဖောက်ဖောက်ဖောက်ဖောက်ဆိုတော့အတန်ကြီးကြတော့အတန်တန်ကြီးကြတဲ့ဆိုပြီးတော့ကျမတို့ကထက်ပြီးတာတောင်ဝါနေဝင်လာတာပြစ်ပြီးဝင်လာတာပြစ်ပြီးဝင်လာတော့ကျမတို့ကထွက်ပေါက်ကမရှိတော့ကြတော့အကုန်လုံးအဲဒီဇမားတဲ့တွေဖြတ်ပြီးအနောက်တွေအကုန်လုံးဖြတ်ပြီးပြင်းပြီးပြေးရတယ်အဲ့လိုပဲပြေးကြတာသူတို့တက်မှတ်တွေပြီးတော့ဝင်လာတာပြောရမယ်ဆိုရင်ပြေးနေတာလေည7နာရီ9နာရီထိအောင်ကျမတို့ပြေးနေရတော့မယ်အစတော့ဟိုရွာနဲ့ပြင်နေဝေးတဲ့ချိန်မှာကတ်နေတာတော်တော်များများလေးခိုးနေတာနောက်အဲ့လိုမျိုးသူတို့ကလို့နှံ့ထွက်တော့ဟာဒီနေရာလေးတော့ရောက်လာပြီဆိုပြီးတော့ထပ်ထပ်ပြီးထပ်ထပ်ပြီးပြီးတော့ည7နာရီ9နာရီထိအောင်ပြေးနေကြရတာနောက်ကလည်းအခုနောက်ထပ်တစ်ဖွဲ့လာပြီလို့လည်းပြောလို့ကျမတို့ကအခုထပ်ပြီးတော့ကြီးရအောင်ပါဗောနော
်စစ်ကောင်စီတပ်တွေကတနက်ဖြစ်ပေါက်ပြီးဝင်လာတာကြောင့်တဲတော်ကြီးရွှေပန်းခိုင်ရေကြီးပြင်းထန်းတော်ကြီးအုံတုံပင်တဲပင်ကန်စတဲ့ရွာတွေအပါအဝင်ရွာပေါင်း9ရွာလောက်ကရွာသား2000ဝန်းကျင်လောက်ဘေးလွရာကိုထွက်ပြေးခဲ့ကြရတာပါစစ်ကောင်စီတပ်တွေကတဲတော်ကြီးရွာနဲ့ရွှေပန်းခိုင်ရွာတွေကိုဝင်ပြီးလေရင်တွေကိုမှွေနှောက်ရှာဖွေခဲ့ပြီးတော့နောက်ရွာတွေကိုဆက်ပြီးတက်သွားတာကြောင့်စစ်ဆောင်ရွာသားတွေကအဲ့ဒီရွာတွေနဲ့အတော်တန်ဝေးတဲ့ရွာတွေအထိကိုဆစ်ဆောင်နေကြရပါတယ်တချို့ရွာတွေကလည်းဝေးရရာတွေကိုမပြေးဘဲတောထဲမှာပဲနေနေကြရတဲ့သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်
တော်ထဲမှာလည်းအများကြီးပဲညီမလေးတော်ထဲမှာဟိုအမတို့ကြီးကဟာလေးထန်းတက်တာဆိုတော့အဲ့လိုထန်းတဲ့လေးထန်းတဲ့လေးတွေထဲမှာလည်းအများကြီးပဲရေကြီးပေါ်မှာအဲ့လိုမျိုးဗျံခင်းကြီးအိတ်တာပေါ့နော်အဲ့ထန်းတဲ့လေးထန်းတဲ့လေးတွေဒီမှာလည်းအများကြီးပဲရှိတယ်အဲ့လောက်မှာလည်းအများကြီးပဲရှိတယ်ညီမလေးအဲ့တဲတွေထဲမှာလည်းရှိတယ်အခုလည်းတရက်ပင်အောက်ဒီမှာပဲအဲ့တရက်ပင်လေးတွေအောက်မှာဆုံလေးတွေအောက်မှာနေနေကြတာတွေလည်းအများကြီးပဲရှိတယ်
တော်ထဲမှာမိုးကတွေနဲ့တဲဆောက်ပြီးနေနေကြပေမဲ့အခုရပိုင်မုန်တိုင်းချိန်ကြောင့်မိုးရွာတွေရှိနေတယ်လို့ဖျားလာတာနဲ့ဝမ်းပြက်ဝမ်းလျှော့တာတွေဖြစ်နေကြလို့ရိခါနဲ့စေဝါကလည်းအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့စစ်ဆောင်နေရတဲ့ဒေသခံတူကအခုလိုပြောပြပါဗျ
။ယာယီတဲ့ပေါ့နော်ကျွန်တော်တို့ယာယီတဲ့မိုးပါတဲ့လေးတွေစောက်ရတာပေါ့နော်။အခက်ခဲတော့ဒီစောင်းဝင်းနေရောပြီးတော့ကျွန်တော်မိုးရုံးကလာဆိုတော့မိုးကလည်းရွာနေတာမျိုးပေါ့နော်။ကျွန်တော်ဖြစ်ကြတယ်လေဖျားကြနာကြတာပေါ့။နေနေတဲ့နေရာတွေကတော့စောင်းဝင်းနေနေအဲ့လိုပေါ့စေဝါတွေပေါ့နော်။အဲ့လိုဒီယာရီဥဒုတဲ့
စစ်ဆောင်သူတွေထဲမှာတက်ကြီးရွယ်အိုတွေ၊ကျမကြီးမကောင်းတဲ့သူတွေ၊ကလေးငယ်တွေပါပါတာကြောင့်ပြေးလွှားပြီးစစ်ဆောင်နေရတာကအတော်ကိုခက်ခဲဖြစ်နေတယ်လို့ပြောပါရယ်။အခုလိုတရွာပြီးတရွာထွက်ပြေးနေကြတဲ့ခက်ခဲကိုလည်းအခုလိုပြောပြပါရယ
်။တက်ကြီးရွယ်အိုတွေပေါ့နော်၊ဒီဖြတ်ထားတဲ့ဟာတွေ၊မမားတဲ့ဟာတွေ၊အခွာမျိုးတွေရတယ်၊နန်းနေနေလို့ဖြစ်နေတဲ့ဟာတွေကလည်းအများကြီးပဲညီမလေးရဲ့။မမရဲ့ဒွေလေးကြီးတယောက်ဆိုဒီဖြတ်နေတာသူကမလက်ဒီမလားညာဒီမလားတော့မသိဘူး။အဲ့ဒါယူနေနေတိုက်သွားတာပဲမှားလို့ရတော့။အဖက်ခဲရအများကြီးပဲအဲ့ဒါတဲပင်ညာကနေပြီးတော့လေမတို့အာကုန်းလို့မတို့ရွာကိုလာနေရသူတို့ကပေးတရားလေးဆိုတော့လေအဲ့ဒီဟာယူကြည့်ပြီးတော့လေလူတိုင်းကအကုန်လုံးနေကြကြတယ်ဒီလား
စကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားထိတွေ့တိုက်ပွဲတွေပုံမပြင်းထန်လာတာကြောင့်စစ်ကောင်စီတပ်တွေကလည်းကျေးရွာတွေကိုတရွာဝင်တရွာထွက်နေမြေရှင်းလင်းရေးတွေလုပ်နေပါတယ် စကိုင်းတိုင်းထဲမှာမုံရွာစကိုင်းရွှေဘုံနဲ့ကလေးမျိုးတွေကလွယ်လို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတယ်လို့ဖုံးဆက်သွယ်ရေးကခက်ခဲနေရပါတယ်။နေပြည်တော်ရှင်းလင်းမှုတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားတွေကစစ်ကောင်စီတပ်တွေရွာကထွက်သွားပြီးတဲ့အချိန်မှာနေအိမ်ကိုပြန်လာနေတာတွေရှိပေမဲ့လို့အများစုကတော့ပြန်မနေရဲကြပဲတကြီးရွယ်ဦးတွေကလေးငယ်တွေနာမကျန်းသူတွေရှိတဲ့သူတွေကတော့တောထဲနဲ့တခြားကြီးရွာတွေကိုထွက်ပြေးတင်းရှောင်နေကြဆဲဖြစ်ပါတယ်။အခုကာလကပြင်းထန်တဲ့အပူချိန်နဲ့တခါတလေမှမိုးရွာတွေကလည်းရှိနေတာကြောင့်ဖျားနာတာနဲ့ဝမ်းပြက်ဝမ်းလျှော့ဖြစ်ကြတဲ့အတွက်စေဝါနဲ့ရိခါကအထူးကလိုအပ်နေတာဖြစ်တယ်လို့စစ်ဆောင်တွေကပြောဆိုကြပါတယ်ရှင်။
ရင်းမပင်ဘက်ကအခြေအနေမှတ်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်စခန်းတစ်ခုမိဘေးတင်ခံရတဲ့အကြောင်းကိုတင်ပြပေးကြပါရစေရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့မဟာမုဏိစစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မန္တလေးပိုင်းတော်ကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်အဲ့ဒီမီးလောင်ကျွမ်းမှုအတွင်းမှာနေအိမ်200ကျော်အထိမီးလောင်သွားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်နေအိမ်မီးလောင်သွားတဲ့စစ်ဘေးဒုက္ခသည်တွေကိုလောလောဆယ်မှာတော့နီးစပ်တဲ့အကြောင်းဆောင်တွေမှာနေရာချထားပြီးတော့ရခိုင်ပြည်နယ်ကောင်စီကအရေးပေါ်ကူညီထောက်ပံ့ပေးနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းစစ်ဘေးဒုက္ခသည်1900ကျော်နေထိုင်တဲ့မဟာမုဏိစစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မနက်ပိုင်းကနေအိမ်200ကျော်မီးလောင်သွားခဲ့တာကြောင့်ထောင်ထဲချီတဲ့စစ်ဘေးဒုက္ခသည်တွေအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်စခန်းတာဝန်ခံနာယကဆရာတော်ကမိန့်ပါတယ
်အခုလက်ရှိရှင်ကသူတို့ကမီးလောင်သွားဆိုတော့သူတို့ကဒီကျေးဇူးပေးကြလဲဘာမှမရလဲဘူးဆိုတော့သူတို့ပူနေကြတယ်။နောက်ပြီးတော့လိတ်ပူပြီးတော့ဘယ်လိုလဲဆိုတော့သူတို့မှနေစရာကလည်းမရှိအခုကစားဝတ်နေရာကလည်းအခက်အခဲဖြစ်နေတယ်တာ။နေကနေရာနဲ့60နဲ့နှိုင်းပါသွားတယ
်။အခုလိုမီးလောင်သွားတာကြောင့်လူကလွယ်ပြီးရှိသမျှအကုန်မီးထဲပါသွားတယ်လို့နေမီးလောင်သွားတဲ့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ဦးကျော်သိန်းလှကပြောပါတယ
်။အိမ်မှာပစ္စည်းတွေဆုံးရှုံးတော့တယ်အဲ့ဒီလိုလည်းတော့ဆင်းရဲပါလေလေအကုန်လုံးပါတော့တယ်တောင်းလို့ရှိနေလို့မရလိုက်ဘူးအခုကဟိုဘုရားနာရယာယီကြောက်ဆောင်ပါပဲနေရတယ
်လက်ရှိမှာတော့မိဘတဲ့စစ်ပေးဒုက္ခတဲ့တွေအနေနဲ့မိဆက်ရဖုန်ကြီးကြောင်းတွေဓမ္မယုံတွေမှာခိုးလုံနေကြပြီးမိုးရွာနေတယ်လို့စစ်ပေးဒုက္ခတဲ့တွေကပြောပါတယ်ဒီမိဘတဲ့စစ်ပေးဒုက္ခတဲ့တွေကိုပြည်내ကောင်စီကအရေးပေါ်ကူညီဆောင်ရွက်တာတွေလုပ်နေတယ်လို့ပြည်내ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်
လက်တလောအချင်းတော့ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရကအဲဒီတင်ပြချက်စီရင်နေပေါ်မှာကြည့်ပြီးတော့ကမိသားစု262စုပေါ့နော်အိနေစီ262အိမ်အတွက်တော့ကလူဦးရေပေါ်မှာမူတည်ပြီးတော့လူတစ်ယောက်ကိုတစ်ယောက်ကို12ဘူးနှုန်းနဲ့ပေါ့နော်အဲကျွန်တော်တို့တပတ်စာပေါ့အဲအလားတူပဲအဲဒီလက်တလောစားနေဖို့အတွက်အထောက်အကူဖြစ်စေဖို့ဟိုစားသုံးစီမိသားစုတစုကိုတပိတ်တာနောက်စားငပိဒါလေးတွေထောက်ပံ့ပေးထားတာရှိပါတယ်ခင်ဗျာတို့တော့နောက်တစ်ခါတပါဒီဘေးစီမံဌာနပေါ့နော်အဲဒီကျွန်တော်တို့အိမ်ထောင်စုတစုကိုပစ္စည်း13မျိုးပါတဲ့ family kit တပုံးစီပေါ့နော်လက်တလုံးမှာပေးထားပါတယ်နောက်ပြီးတော့6ပေ18ပေဒါပိုလင်စပေါ့နော်ကျွန်တော်တို့ဒေသခေါ်တော့ကန်စခေါ်တာပေါ့နော်အဲဒီကန်စပေါင်းကလည်း262စုအတွက်အဲလက်တလုံးအော်ပေးထားတယ်လို့ဒါသိရပါတယ်ခင်ဗျာကျွန်တော်ပြည်နယ်အစိုးရနဲ့လူကယ်ပြန်တဲ့ကအခင်းဖြစ်နေရမှာလဲတာဝန်ရှိတဲ့လူတွေရောက်ရှိပြီးတော့ဆက်လက်လိုအပ်ချက်တွေကိုပံ့ပိုးကူညီလျက်ရှိတယ်လို့သိရပါတယ်ခင်ဗျာ
လက်ရှိမှာရခိုင်ပြည်နယ်မှာမိုးရွာသွန်းနေပြီးတော့မီးလောင်သွားတဲ့နေအိမ်တွေကိုတာဝန်ရှိသူတွေအနေနဲ့အ мян ဆုံးပြန်ဆောက်ပေးစေချင်တယ်လို့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ဦးကျော်သိန်းလှကပြောပါတယ
်ဟုတ်ပါဒီမီးလောင်သွားတဲ့အိမ်တွေကိုအ мян ဆုံးဆောက်ပေးချင်တယ်ရန်လွယ်တာဒီကိုကုရောအလူချင်းလေးရှိရင်လည်းပြည့်စုံခြင်းလေမမိုးဆက်ဆက်သူတို့ပြင်မှာဆိုတော့မောကလည်းနေကြခဏယုံနေတယ်ဒီကမောနဲ့ပေါင်းတယ
်ပြီးနေကောင်စီဘက်ကတော့မီးလောင်သွားတဲ့နေအိမ်တွေကိုပြန်ဆောက်ပေးဖို့မပေးဖို့ဆိုတာလက်တလောမသိရသေးဘူးလို့ပြီးနေကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ်ရခိုင်ပြည်နယ်မှာကြံရှိနေသေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာအများသောအားဖြင့်ဝါထရန်ကဒနီမိုးအိမ်တွေဖြစ်သလိုအချိန်ကြာနေပြီဖြစ်တာကြောင့်နေအိမ်တွေကလည်းလေတံမိုးတံတွေကိုခံနိုင်ရည်မရှိတော့ဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေရပ်တန့်ထားတာနှစ်နှစ်နီးပါးရှိနေပြီဆိုပေမဲ့လည်းလုံခြုံရေးအရနေရပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်ပေါင်း8000ကျော်လောက်ရှိနေသေးတယ်လို့စစ်ဘေးဒုက္ခသည်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံး RIC ရဲ့စည်ရင်းရသိရပါတယ်ခင်ဗျာ။
ရခိုင်မဟာမုနိစစ်ဘေးရှောင်စခန်းမီးလောင်ကျွမ်းခဲ့တဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်ပလောဝဘက်ကအခြေအနေကိုလည်းတင်ပြပေးကြပါရစေ။ဆေးရဲတင်းမာနေတဲ့ချင်းပြည်နယ်ပလောဝမြို့ပေါ်မှာစစ်ဘေးတိမ်းရှောင်နေတဲ့စစ်ရှောင်ကျေးရွာသားတချို့ဟာတိုက်ပွဲတွေပြန်ပြီးတော့ငြိမ်သက်နေတဲ့အခြေအနေကြောင့်စစ်ကောင်စီရဲ့ခွင့်ပြုချက်နဲ့နေရက်ကိုပြန်နေကြပြီလို့ဒုက္ခသည်စခန်းကော်မတီကပြောပါတယ်။နေရက်ကိုပြန်ရောက်တဲ့စစ်ရှောင်ရွာသားတွေပြန်လည်ထူထောင်ရေးမှာတော့အခက်တွေ့နေကြပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုဦးသိန်းထိုင်ဦးပြောပြပေးပါရှင
်။ရခိုင်လက်နက်ကန်ရေးအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်ချင်းပြည်နယ်ပလောဝမြို့ပေါ်ကိုတိမ်းရှောင်လာကြတဲ့စစ်ဘေးရှောင်တို့အခုတော့တိုက်ပွဲတွေရပ်တန့်နေတဲ့အခြေအနေတွေကြောင့်နေရပြန်နေကြပြီလို့ပလောဝမြို့နယ်တိုက်ပွဲဆောင်တဲ့သဘောအကူညီအဖွဲ့ဝင်တယောက်ကပြောပါတယ
်အခုတော့ကျွန်တော်ပလောဝဒီနေရရတော့လင်ထုံမှုရှိပါတယ်ကိုပြန်ခိုင်းတယ်လင်အခုအစီအစဉ်ပေါ့ဒါမျိုးနဲ့အခုအစီအစဉ်အနေနဲ့ပြန်ခိုင်းတယ်စစ်ချောင်းတွေကတော့နေရပြန်လာကတင်ဆောင်ကိုပြန်နေ60မိနစ်လောက်အလူကြီးရတော့330လောက်ညီမဝတုံးမဝတန်းစိတ်အောက်မီလဲဝအဲ့ဒါလေးရွာပဲခုနကပြန်နေတော့ကိုရွာဆိုတော့2500ချောဟုတ်ကဲ့ဟုတ်ကဲ့ဒီမှာပြန်နေစင်းစမှာအင်းထောင်ကြီးက600ပဝင်းကျင်လောက်ကျန်နေတယ်2000ပဝင်းကျင်လောက်အဲ့လောက်ပဲကျန်နေ
ဒီလိုစီဘေးဆောင်နေရပြန်နေရေးအတွက်စစ်ကောင်စီကနေစီစဉ်ဆောင်ရွက်ပေးနေတယ်လို့မြို့နယ်စီဘေးဆောင်ဂူကြီးအဖွဲ့တာဝန်ရှိသူတို့ကပြောဆိုပါတယ်ပလောဝမြို့ပေါ်စခန်းမှာရှိတဲ့ဒိန်းဆောင်နေကြတဲ့စိန်စင်ငပွေစီဖလောဘောဝအောက်သဲမဝအောက်မီလဝတန်းစိန်ဒုံမဝရီမဝစားတဲ့ကျေးရွာတွေကရွာသားတွေဟာဒီနှစ်မေလနဲ့2021ခုနှစ်အောက်တိုဘာလအတွင်းနေရပြန်တဲ့သူ2500ကျော်ရှိနေပြီဖြစ်ပါတယ်။နေရပြန်သူတွေအနေနဲ့ဒီနှစ်မှာတောင်ရလုတ်ကင်မှုအခက်အခဲတွေရှိမဲ့အကြောင်းပလဝမျိုးနဲ့တိုက်ပွဲဆောင်တဲ့သဘောအကူအညီဖွဲ့ဝင်တယောက်ကပြောပါတယ
်။ဒီလိုလောလောဆယ်ရတော့တောင်ရလုတ်ကတော့နည်းနည်းဒီနှစ်ကတော့အခက်အခဲရှိမှာပေါ့ဒီနှစ်ကတော့အခက်အခဲရှိနေတယ
်။ဒီစီဘေးဆောင်တွေက2015ခုနှစ်နဲ့2020ခုနှစ်ကြားရခိုင်လက်နက်ကန်အေးအဖွဲ့နဲ့မြန်မာစစ်တပ်တို့နှစ်ဖက်တိုက်ပွဲတွေကြောင့်တိရစ္ဆာန်ထွက်ပြေးလာသူတွေဖြစ်ပါတယ်။2020ခုနှစ်ဒီမှာနှစ်ဖက်တိုက်ပွဲရပ်တန့်နေတဲ့အခြေအနေတွေကြောင့်နေရပ်ပြောင်းခဲ့ကြတာပါ။တိုက်ပွဲကြောင့်နှစ်နှစ်ကျော်ကြာရွာကတိရစ္ဆာန်နေတဲ့ဒေသခံစိန်စင်ကျေးရွာသားဒုကတော့ပြန်လည်ထူထောင်ရေးမှာခက်ခဲရှိနေတယ်လို့ပြောပါတယ
်။တချို့ပြင်ရတာကတော့ဒီပလဝအနာကလူတွေလည်းမင်းနဝလူတွေရှိတယ်၊စိန်စင်တို့ရှိတယ်၊တချို့ပြင်ရတဲ့လူတွေရှိတယ်ရပြန်တဲ့အခါကတော့အရင်လိုရတယ်။မပြေစားရစားရလဲဆွေးနွေးလို့လူတွေကဘုလုပ်ခဲ့ပေါ်ကလည်းနှွားလည်းမရှိဒီလိုမှနှွားတွေလည်းကုန်ပြီနှွားတွေဝက်တွေကျတော့ဘာလို့ငါတော့ကိုယ်လုံးမွေးတာလည်းမရှိတော့ဘူး။အစားဝယ်နေရတော့ခက်ကြတာမို့လား
။ပလောဝမျိုးတွေကစီဘေးရှောင်တချို့နေရပြန်ကြပေမဲ့ပလောဝမျိုးနဲ့စမီးမျိုးနယ်တွေမှာစစ်ရှောင်တွေထောင်ချီကြန့်ရှိနေပါသေးတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့စစ်ရေးပဋိပက္ခတွေအတွင်းရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ပလောဝမြို့နယ်မှာစစ်ရေးတင်းမာမှုတွေရှိနေခဲ့ပါတယ်။သူသဖြင့်အေတပ်ဖွဲ့တွေလှုပ်ရှားနေတဲ့နေရာတွေမှာစစ်တပ်ဘက်ကစစ်စင်ရေးလှုပ်ဆောင်ရင်းအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေခဲ့ပါတယ်။ပြီးခဲ့တဲ့2020ခုနှစ်မတ်လလောက်မှာပလောဝမြို့နယ်ပြင်တိန်နဲ့မိန်စာဝကျေးရွာတွေမှာမြန်မာစစ်တပ်ကနေလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့လို့စာတင်ကြောင်းတွေမီးလောင်ခဲ့တယ်လို့အရသားတွေတေချေထိခိုက်မှုတွေရှိခဲ့ပါတယ်။ပလောဝမြို့နယ်ကျေးရွာသုံးခုကလေကြောင်းတိုက်ခိုက်မှုအတွင်းချင်းတိုင်းသား၁၀ယောက်သေဆုံးခဲ့မှုနဲ့ပတ်သက်ပြီးခူမီချင်းမျိုးနယ်စုရေးရာပေါင်းဆက်ညီနေရေးကောင်စီကကန့်ကွက်ရှုတ်ချတဲ့အကြောင်းကြေညာချက်တည်းထုတ်ပြန်ထားပါတယ်။အခုလိုနှစ်ဖက်တိုက်ပွဲတွေအတွင်းဒေသခံကျေးရွာတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေကြောင့်ကျေးရွာသားအများအပြားပလောဝမြို့ပေါ်မှာစစ်ဘေးတင်းရှောင်နေကြပါတယ်။ဒီလိုစစ်ဘေးရှောင်သူတွေကိုကမ္ဘာစစ်နယ်ရေးခါအဖွဲ့ WFP ကနေလိုအပ်တဲ့စံစီစားပဲအာဟာရမုတ်တွေလာစဉ်ထောက်ပံ့ပေးနေတယ်လို့ကူညီရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်ပလောဝမြို့နယ်မှာတိုက်ပွဲကျင်းပနေပြီမဲ့ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားနေခဲ့တာပါမေလ၈ရက်နေ့မှာမင်းတပ်မြို့နယ်မိုင်းတိုင်28မှာစစ်ကောင်စီစစ်ရင်တန်းနဲ့စစ်သားတချို့မိုင်းတင်းပြီလို့တိုက်စုံးမှုတွေရှိခဲ့တယ်လို့မေလ9ရက်နေ့ကလည်းမိုင်းတိုင်32နေရာမှာမင်းတပ် CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အကြောင်း CDF မင်းတပ်သတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်မေလ9ရက်နေ့မနက်ပိုင်းမှာစစ်ကောင်စီရင်တန်းကို CDF မင်းတပ်ကတိုက်ခိုက်ခဲ့ပြီးမင်းတပ်မတူပီလန်းမိုင်းတိုင်းမိုင်40မှာရှိတဲ့ကျေးရွာကနေအိမ်တချို့ကိုစစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်း CDF မင်းတပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ချင်းပြည်နယ်ပလောဝမြို့ကအခြေအနေဦးသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခန္ဓာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
VOA American တရဲ့မေလ9ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစည်းအဝေးကိုတင်ဆက်ပေးကြပါတယ်။ဆရာနာတင်ထားတာတစ်နှစ်ကျော်ကြာလာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာနှစ်ပေါင်း30အတွင်းအဆိုးဝါးဆုံးအခြေအနေကိုဆက်ရောက်သွားပါတယ်။ကမ္ဘာမှာတော့အဆိုးဝါးဆုံး9နိုင်ငံနဲ့အထိရောက်သွားတယ်လို့သတင်းလွတ်လပ်ခွင့်စောင့်ကြည့်နေတဲ့အဖွဲ့တွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုအစီအစဉ်ကိုကိုသားညုံကတင်ပြပေးထားပါတယ်ရှင
်။ ISF အဖွဲ့ရဲ့စီရင်စာရဆိုလို့ရှိရင်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်ဟာတည်တသာထိုးကျသွားပြီးတော့ကမ္ဘာမှာအဆိုးအဆုံး9နိုင်ငံထဲတည်ကိုရောက်သွားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာသတင်းသမားတွေဖို့သတင်းရယူဖို့ခက်ခဲလာတယ်လို့ပဲပြည်တွင်းမီဒီယာတွေလည်းအတော်လေးကိုကြက်အတက်တက်နဲ့ရပ်တည်နေရပါတယ်မီလာ3ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အခါတည်းမြန်မာသတင်းမီဒီယာအခြေအနေကိုသတင်းတောက်မှတ်စုဖြစ်တဲ့ရန်ကုန်ကရေးသားပြပို့ပါတယ်ကျွန်တော်သားညီဦးပြောပြမှာပါမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဆုံး9နိုင်ငံထဲကိုကျသွားတယ်လို့နေစည်းမထားသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစည်းအဝေးစာမှာဖော်ပြပါရယ်ကမ္ဘာပေါ်မှာမီဒီယာလွတ်လပ်ခွင့်အဆိုးအဝါဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယား၊ Eritrea၊ Iran နဲ့ Turkmenistan စတဲ့နိုင်ငံတွေပြီးလို့ရှိရင်မြန်မာနိုင်ငံဖြစ်လာပါရယ်မြမမဟာဗျူဟာနဲ့လေးလာရေး Institute ISP ရဲ့ထုတ်ပြန်ထားတဲ့အစည်းအဝေးစာထဲမှာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံထဲမှာဖမ်းခံရတဲ့သတင်းသမား140ကျော်ထိရှိခဲ့ပြီးတော့ဒါဟာနှစ်ပေါင်း30အတွင်းမှာသတင်းသမားတွေဖိနှိပ်ခံမှုစံချိန်တင်ဖြစ်ခဲ့တယ်လို့ဆိုပါရယ်အာဏာသိမ်းပြီးချိန်တွေကဆက်လို့သတင်းသမားတွေအပါအဝင်ရင်းနှုံးကသတင်းနယ်ပယ်ထဲမှာလောက်ကင်ခဲ့ဘူးသူတွေကဖမ်းခံရမှာလို့ဆိုထိတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ဆရာနာမသိငင်တို့ကသတင်းမီဒီယာကောင်စီမှာတွေ့ပဲတွေ့မှုတောင်းယူခဲ့တဲ့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်ဖမ်းခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညမပြတ်ပြည်တွင်းထဲမှာနေတဲ့သတင်းသမားတွေဟိုသတင်းလုံးလုံးနေတယ်သူပေါ့တခါလေသတင်းလုံးမလုံးတော့ဘူးကိုက6လတစ်နှစ်လောက်မလုံးတော့ဘူးကိုတခြားလုံးကြောင်းတာဒါပေမဲ့တခြားလူတွေကမသိဘူးဒီလူရင်းနှုံးကသတင်းသမားဆိုတဲ့ဟာနဲ့ဖန်ခံရဖို့အနေထားလည်းရှိနေသေးတယ်ပေါ့ဆိုကိုကကိုမလောက်တော့တိတိုင်အောင်ကို့သတင်းသမားဖြစ်နေတိတာတော့အဲ့လိုမျိုးဟာကသတင်းသမားလောက်ခုတဲ့လောက်ခဲ့တဲ့သူတွေရောဟိုလုံနေတဲ့သူတွေအားလုံးကနေညာမပြတ်အဲ့ဒီအတွေ့အကခေါင်းထဲမှာရှိကြတယ်ပေါ့နော်ဟိုကျွန်တော်ကသတင်းကနေမဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအန်ရေမများတိတိုင်အောင်ကျွန်တော်လည်းအခုလိုဟလာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအန်ရေတော့ရှိတာပဲ
2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းမှာဖမ်းဆီးခံခဲ့ရတဲ့သတင်းစာဆရာ143ဦးရှိခဲ့ပါတယ်။အဲ့ဒီထဲကတချို့ကိုလူချင်းချင်းသာကွန်းပေးခဲ့ပြီးတော့လက်ရှိမှာတော့58ဦးအထိပြစ်ဒဏ်ကျခံနေရပါတယ်။စစ်ကောင်စီလက်ချက်နဲ့တည်ဆုံးသူသတင်းသမား3ဦးရှိတယ်လို့လည်းစောင့်ကြည့်ရေးဖွဲ့တွေကပြောပါတယ်။သတင်းသမားတွေကိုအချင်းချတဲ့နေရာမှာလဲတရုတ်နိုင်ငံပြီးလို့ရှိရင်မြန်မာနိုင်ငံကဒုတိယအဆိုးအဝါဆုံးနိုင်ငံမှာရှိနေတယ်လို့ RSF ရဲ့အစည်းအဝေးစာမှာပါပါတယ်။ဒါ့အပြင်အာဏာရှင်စနစ်အောက်ကမီဒီယာတွေဟာသတင်းအချက်အလက်အမှားတွေအဆုံးရောက်တဲ့ဖော်ပြချက်တွေနဲ့ဝါရဖြန့်ကြီးသတင်းတွေကများနေတယ်လို့ဆိုထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေရဲ့သတင်းအချက်အလက်ရယူပိုင်ခွင့်ဟာအရင်ကထက်ပိုပြီးတော့ဆိုးလာတယ်လို့ CNN သတင်းဌာနရဲ့ Editor ကိုချမ်းမင်းထွန်းကသူ့ရဲ့တွေ့ကြုံကို view ကိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီသတင်းသမားတွေရင်ဆိုင်နေရတာဒါအားလုံးပြည့်ရတဲ့အတိုင်းပေါ့ဒီသတင်းတွေကဟိုအရင်အစိုးရနဲ့ဆက်ထက်ဆိုင်တော့တားယူကြရတယ်လို့ဘူးမှဟိုလွတ်လွတ်လပ်လပ်သွားလို့မရဘူးလုပ်လို့မရဘူးခံလို့မရဘူးဟိုနောက်ကကြတော့ကျွန်တော်တို့တင်းနေလေးများတဲ့အခါမှာဟိုခုံးဆက်တွေရတဲ့အခါမျိုးအထက်ထဲရပိုးရှိလာတာအရင်တော့တော့ရှိပါဘူးအခုဆက်မှာကျွန်တော်တို့ပိုးရှိလာတော့ဒီကြားထဲမှာကျွန်တော်တို့ကဗာလဲဆိုတင်းသမားတွေထဲမှာဒီ professional line ပြောက်ပြီးတော့ဘတ်တီလေးရတဲ့ပုံစံမျိုးဖြစ်သွားတာလည်းရှိတယ်ပေါ့လေအဲ့ဒါကလည်းဒါစစ်တပ်အာဏာသိမ်းတဲ့အချင်းချင်းနောက်ပိုင်းမှာဖြစ်လာတဲ့အချင်းချင်းတွေအဲ့ဒီတော့လည်းဒီကျင့်ဝတ်ပိုင်းဆိုင်ရာတော်တော်ဖြစ်နေတယ်ဒီနောက်ပိုင်းမှာကျင့်ဝတ်နဲ့စကားပြောရရင်ဒါမိခွင့်ထုတ်စရာတွေလည်းရှိလာတဲ့အကြောင်းဘတ်ဒီဖြစ်ပေါ်တဲ့ပုံစံမျိုးတွေဖြစ်တယ်ဒ ီချင်းနေရှိတယ်ပေါ့ပြီးရင်ကျွန်တော်တို့တည်င်းသွားကြည့်တော့ခါပါလဲဟိုရင်တော့ဆိုရင်ကျွန်တော်တို့ကဟိုကိုခန္ဓာလုံးကိုမျိုးကိုဥပပေးရတယ်အခုကကျွန်တော်တို့ကစိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံးကိုနှစ်ခုလုံးပါကအားနည်းလာရှိတာပေါ့
RSF အစီအစဉ်စာအရဆရာနာတင်ထားတဲ့ကာလမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကမ္ဘာအဆင့်126အထိကိုကျသွားပြီးတော့ကမ္ဘာမှာသတင်းသမားအကျဉ်းသားအများဆုံးနိုင်ငံတစ်ခုလည်းဖြစ်လာပါတယ်။ပြီးခဲ့တဲ့နှစ်2021ခုနှစ်တွင်ပြည်တွင်းမှာသတင်းတောက်တွေဖမ်းဆီးခံရတာသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတာတွေကြောင့်သတင်းဌာနတချို့နဲ့သတင်းသမားအတော်များများလည်းပြည်ပကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒါမှမဟုတ်ပြည်တွင်းမှာနေထိုင်ပြီးတော့အခက်အခဲတွေကြားကနေပြီးတော့သတင်းရေးသားနေတဲ့သတင်းတောက်တွေမှာလည်းသူ့ရဲ့လုံခြုံရေးအတွက်စိုးထိတ်နေရတယ်လို့သတင်းတောက်မမျိုးမျိုးအေးကပြောပါတယ
်။ဒီညီမတို့သတင်းသမားတွေအနေနဲ့ဆရာနာသိမ်းပြီးနောက်ပိုင်းနဲ့အနာမသိခင်မှာဆိုလို့ရှိရင်ဒီဆရာနာသိမ်းပြီးရဲ့နောက်ပိုင်းမှာတော့ပို့ပြီးတော့ခက်ခဲသွားတာပေါ့သူတို့နဲ့ပတ်သက်တဲ့သတင်းတွေကိုရေးလို့ရှိတယ်သူတို့စီကချင်းချောက်တာတွေအဲ့လိုမျိုးတရားစွဲဆိုမဲ့ဟာတွေအဲ့လိုမျိုးတို့ရှိပါလိမ့်ဟောအရင်တော့ကနေစားလို့ရှိလို့ဒီအခုနောက်ပိုင်းမှာပေါ့လေလုံချုံမှုတော့တိတ်မရှိဘူးလို့လုံချုံမှုမရှိဘူးဆိုတာကိုယ့်ကိုတရားစွဲနေရင်တောင်မှဘယ်ပေါက်ကလာပြီးတော့သူတို့ကဆက်ဆဲမလဲပေါ့လေဥမာဆိုရှယ်မီဒီယာတွေကိုတုံးတဲ့အပိုင်းမှာလည်းတခုတင်လိုက်လို့ရှိရင်သူတို့ကစောင့်ကြည့်နေမလားပေါ့လေအဲ့လိုမျိုးတခုတင်လိုက်လို့သူတို့ကပတ်သက်တဲ့သတင်းတွေကိုတင်လိုက်လို့ရှိရင်ဥပမာရှေ့လိုက်လို့ရှိရင်သူတို့ကလာပြီးတော့ချင်းချောင်မလားတရားစွဲမလားအဲ့လိုပေါ့အဲ့လိုမျိုးစွန့်နေသေးလို့ခင်မိပါလေဟုတ်ကဲ့ရှင်ညီမတို့ကသတင်းမီဒီယာတမားတွေဖြစ်တဲ့အတွက်ကိုယ်အလုပ်ကိုလုပ်နေတာပေါ့လေကိုလိုကိုဒီကိုလိုကိုဒီသတင်းတွေရင်းနေတဲ့အချိန်မှာအကြောင်းမျိုးပြပြီးတော့ချင်းချောက်တော်တွေဖန်ဆီးတာလည်းအဲ့လိုမျိုးမလုပ်သေးရှင်ဘူးပြီးလို့ရှိရင်ဒီဖန်ဆီးထားတဲ့သတင်းသမားတွေကိုလည်းပြန်လွှတ်ပေးစီရှင်တို့
ဆရာနာသိမ့်ပြီးချိန်ကဆာလို့သတင်းသမားအများစုဟာလုံခြုံရေးအန္တရာယ်အခက်အခဲတွေကြားကနေပြီးတော့သတင်းချက်လက်ရယူနိုင်ဖို့အတွက်လုံပန်းနေရတာပါဒီလိုမျိုးသတိထားနေတဲ့ကြားကပဲပြည်တွင်းနဲ့နိုင်ငံခြားသတင်းသမားတချို့ဟာဖန်ဆီးခံခဲ့ရတဲ့ဖြစ်စဉ်တွေလည်းရှိပါတယ်အဲ့ဒီထက်မှအမေရိကန်နိုင်ငံသားကမာယုတ်မီဒီယာတီထောင်သူဥနေတန်မောင်လည်းပါပါတယ်တရားလိုဘက်ကဆွဲချက်မတင်ခင်အမှုရုပ်သိမ်းလိုက်လို့ပြန်လည်လွတ်မြောက်လာတဲ့ဥနေတန်မောင်ကအာဏာသိမ်းခံထားတဲ့ကာလမှာသတင်းသမားတွေအနေနဲ့ကိုယ့်ရဲ့လုံခြုံရေးအတွက်သာမကဘဲနဲ့ကိုယ့်နဲ့နှီးဆက်သူတွေရဲ့လုံခြုံရေးအတွက်ကိုပါစိုးရိမ်ပူပန်နေရတဲ့အခြေအနေဆက်ရတယ်လို့သူကပြောပါတယ
်စိတ်ပိုင်းဆိုင်ရာမလုံခြုံမှုကပြည်ဝင်သတင်းတောက်ဒီမှာရှိနေတယ်လို့ပြည်ပကိုအကြောင်းကြောင်ထွက်ပြေးပြီးတော့သတင်းပညာရဲ့နှီးဆက်တံမိုးဝဲကြောင့်ပြုတ်နေတဲ့သတင်းသမားတွေရဲ့ပြည်ဝင်မှာကြံခဲ့တဲ့မိသားစုတွေဆွေမျိုးအတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချင်းချောက်မှုတွေပါထတ်တူလာတယ်ဆိုလိုတာကသတင်းလွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကသတင်းတော့တူအပတ်ရှင်ရက်တီပိုင်ခွင့်သူဒီသတင်းအလုတ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ
်ပြီးခဲ့တဲ့2021ခုနှစ်တုန်းကကမ္ဘာတစ်ဝှမ်းမှာသတင်းသမားရေအတွက်စာရင်းတရားလို့အကျဉ်းချခါတဲ့နှစ်ဖြစ်တယ်လို့သတင်းသမားများကော်ဝေးဆော့ရှော့ရီကော်မတီ CPJ ကအစည်းအဝေးစာထုတ်ပါရယ်ကမ္ဘာမှာသတင်းသမားဖမ်းဆီးခံမှုဒုတိယအများဆုံးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ကရပ်ခဲ့ပါရယ်အများစုကတော့တက်မလို့ပြိုကွဲအောင်လို့လှုပ်ဆောင်မှုရစသက်ကြီးပုံမှ905ကကြီးနဲ့တရားစွဲခံပြီးတော့ပြစ်ဒဏ်ချခံခဲ့ကြရတာပါစစ်ကောင်စီဘက်ကတော့သတင်းသမားတွေဖမ်းဆီးခံရတဲ့ဆိုတာဟာသတင်းလုပ်ငန်းကြောင့်မဟုတ်ဘဲနဲ့တည်ဆဲဥပဒေတစ်ခုခုနဲ့ညီစွန်းလို့နောက်စုပုလှုပ်ရှားမှုတွေမှာပါဝင်ပတ်သက်လို့ဖမ်းဆီးထောင်ချတာဖြစ်တယ်လို့တုံ့ပြန်ပါရယ်ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတော့မြန်မာသတင်းမီဒီယာတွေလွတ်လပ်စွာရပ်တည်နိုင်ဖို့ဟာပိုပြီးတော့ခက်ခဲလာတယ်လို့သတင်းသမားတွေပြည်တွင်းမှာသတင်းရယူဖို့အခြေအနေဟာလည်းပိုပြီးတော့ခက်ခဲအနေနဲ့များလာတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတက်ဆက်လိုက်ပါတယ်ကျွန်တော်သားမြင့်ဦးပ
ါမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုသားမြင့်ဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန်းနာကိုတင်ဆက်ပေးကြပါတယ်ကဘာပေါ်ကလူဦးရေ193သန်းနီးပါးဟာရိတ်ခါမလုံလောက်မှုဆူဆူဝဝဖြစ်နေပြီးတော့တစ်နှစ်အတွင်းမှာလူပေါင်းသန်း40တိုးလာတာကတိုးလာမှာဖြစ်ကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလည်းဆီယနာသိမ့်ပြီးတဲ့နောက်နိုင်ငံတော်ဝန်တိုက်ပွဲတွေကြောင်းလာမယ့်လပိုင်းတွေအတွင်းမှာစားနပ်ရိတ်ခါမလုံလောက်မဲ့အရေးကိုစိုးရိမ်နေကြရပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိမ့်ကြီးထိုက်တင်ပြထားပါတယ်
စာနယ်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကမ္ဘာစာနယ်ရိတ်ခါအဖွဲ့ WFP နဲ့ဥရောပသံတမက EU တို့ရဲ့စာနယ်ရိတ်ခါဆိုင်ရာအကြက်တဲများတိုက်ဖြက်ရေးကမ္ဘာလုံးဆိုင်ရာကွန်ရက်နဲ့စာနယ်ရိတ်ခါလုံခြုံရေးသတင်းအချက်အလက်ကွန်ရက် FSIN2 ကက ကဘာတလွားရိတ်ခါအချက်တဲဆိုင်ရာအစီရင်ခံစာကိုပြီးခဲ့တဲ့သတင်းပတ်မှာထုတ်ပါတယ်2022ခုနှစ်အတွင်းနိုင်ငံပိုင်နဲ့နယ်မြေ53ခုအတွင်းကလူပေါင်း193သန်းနီးပါးဟာစားနပ်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်ရာကြောင်းအစီရင်ခံစာကဖော်ပြပါတယ်ဒီပမာဏဟာဆိုရင်အရင်နှစ်တွေနဲ့နှိုင်းယှဉ်ရင်လူပေါင်းသန်း40နီးပါးတိုးလာတာဖြစ်ပြီးစားနပ်ရိတ်ခါမလုံလောက်မှုဟာပြီးခဲ့တဲ့6နှစ်တာကာလအတွင်းတိုးလာနေတဲ့ကိစ္စကိုပေါ်လွင်စေပါတယ်လို့ဖော်ပြထားပါတယ် FAO အဖွဲ့ကြီးရဲ့စားနပ်ရိတ်ခါအကျက်တဲဆိုင်ရာအခြေခံသုံးသပ်သူလူကာရက်ဆိုကခုလိုပြောပါတယ
် The main number of the global report is under 93.
ကမ္ဘာလုံးဆိုင်ရာအစီရင်ခံစာအရစားနပ်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရသူ193သန်းရှိပါတယ်။ဒါကစံချိန်တင်အရေးအတွက်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကထက်သန်း40ပိုတိုးလာတာဖြစ်ပါတယ်။နောက်ကြောင်းပြန်ကြည့်မယ်ဆိုရင်တော့အခုအရေးအတွက်ဟာဆိုရင်လွန်ခဲ့တဲ့6နှစ်ကရှိခဲ့တဲ့အရေးအတွက်ရဲ့နှစ်ဆဖြစ်ပါတယ်။ဒါကြောင့်အခုကြုံတွေ့နေရတဲ့စားနပ်ရိတ်ခါမလုံလောက်မှုအခြေအနေအလားအလာဟာတကယ်ကိုစိုးရိမ်စရာဖြစ်နေပါတယ်အာဖဂန်နစ္စတန်၊ကွန်ဂိုသမ္မတနိုင်ငံ၊အီသီယိုးပီးယား၊နိုင်ဂျီးရီးယား၊တောင်ဆူဒန်၊ဆီးရီးယားနဲ့ယီမင်တို့လိုပဋိပက္ခရှေ့ကျနေစဉ်နိုင်ငံတွေမှာစားနပ်ရိတ်ခါမလုံလောက်မှုပြဿနာကိုအဓိကကြုံတွေ့နေကြရပါတယ်ကမ္ဘာမှာရိတ်ခါမလုံလောက်မှုအဓိကအကြောင်းရင်းကပဋိပက္ခတွေဆက်ဖြစ်နေတဲ့အချက်ဖြစ်ပြီးနိုင်ငံပေါင်း24နိုင်ငံကလူပေါင်း139သန်းလောက်ကိုရိတ်ခါမလုံလောက်မှုဆူဆူရွရွဖြစ်စေပြီးအဲ့ဒီနောက်မှာတော့ပါကစ္စတန်နဲ့ဟေတီတို့မှလိုစီးပွားရေးမတည်ငြိမ်မှုနဲ့ရာသီဥတုပြောင်းလဲမှုတွေကြောင့်ဖြစ်ပါတယ်2022ခုနှစ်အတွင်းအာဖရိကနိုင်ငံ၈ခုကလူပေါင်း 23.5 သန်းတို့စားနပ်ရိတ်ခါမလုံလောက်မှုရဲ့အဓိကအကြောင်းရင်းကတော့ရာသီဥတုလွန်ကဲဖောက်ပြန်မှုတွေကြောင့်ဖြစ်ပါတယ်အခု2022ခုနှစ်အတွက်ခမန်းချက်မှာတော့ရှေးကြလာတဲ့ပြိပခရီးနဲ့ဆက်ဆက်ပြီးအိုးအိမ်စွန့်ထွက်ပြေးရမှုတွေစီးပွားရေးမတည်ငြိမ်မှုတွေနဲ့ရာသီဥတုလွန်ကဲဖောက်ပြန်မှုတွေကြောင့်စားနပ်ရိတ်ခါမလုံလောက်မှုဟာပိုပြီးပြင်းထန်ရှေးကြလာမယ်လို့ဖော်ပြပါတယ်ယူကရိန်းစစ်ပွဲကြောင့်ယူကရိန်းတန်းနယ်ချီအိုးအိမ်စွန့်ထွက်ပြေးရတဲ့အချက်အခြေခံစောင့်အုံတွေနဲ့အတမွေးဝမ်းကြောင်းအလို့အကိုင်းတွေအကြီးအကျယ်ပျက်စီးခဲ့ရမှုတွေကြောင့်ကမ္ဘာတလွားစားနပ်ရိတ်ခါမလုံလောက်မှုကိုစူးစူးရွရွရိုက်ခတ်တက်ရောက်လာမယ်လို့လည်းခန့်မှန်းထားပါတယ်။စားနပ်ရိတ်ခါဆိုင်ရာအခက်အခဲတွေရင်ဆိုင်နေရတဲ့နိုင်ငံအများအပြားကအထူးသဖြင့်ဂျုံနဲ့ဓာတ်မြေဩဇာလိုရိတ်ခါဆိုင်ရာအဓိကကုန်စည်တွေအတွက်ယူကရိန်းနဲ့ရုရှားကိုမှီခိုရတာနဲ့အတူပဲဒေတာရင်းနဲ့ကမ္ဘာအဆင့်အထိပြင်းပြင်းထန်ထန်ရိုက်ခတ်တက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။FAO ရဲ့စားနပ်ရိတ်ခါအကျက်တဲဆိုင်ရာအကြီးတန်းသုံးသပ်သူလူကာရက်ဆိုကအခုလိုပြောပါတယ
် There is a likelihood that the number will increase again compared to 2021
ခုနှစ်နှိုင်းယှဉ်ရင်အရေးအတွက်ပိုပြီးတိုးလာမယ့်အနေအထားမှာရှိပါတယ်တဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလဆီယနာသိမ့်ပြီးနောက်ပိုင်းစိုက်ပျိုးထုတ်လုပ်မှုကျဆင်းသလိုအိုးအိမ်စွန့်ထွက်ပြေးရမှုတွေကြောင့်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဆုံးရှုံးကြရပြီးကုလသမဂ္ဂရဲ့စီးရင်တွေအရတိမ့်ချီရှိတဲ့စစ်ဆောင်တွေဟာရိတ်ခါလှူဒန်းထောက်ပံ့မှုတွေကိုအားထားနေကြရပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်ပြီးမြို့တွေရွာတွေလည်းမိရှုဖျက်ဆီးခံရတဲ့အထက်ကချင်းပြည်နယ်တွေစစ်ဆောင်နေကြရသူတွေဟာလည်းလှူဒန်းထောက်ပံ့မှုတွေကိုအားထားကြရပါတယ်။အခုညီပေးနေတဲ့ကလေးဒေသခံတူကတော့ရိတ်ခါအေးရေရှင်မာစိုးရင်ပွဲဖြစ်တယ်လို့ VOE ကပြောပါတယ်
။ဟုတ်ကျွန်တော်တို့မှာစူတောင်းထားတာငဲတယ်ပေါ့ဗျာ၁လသာ၂လသာ။ဒါပေမဲ့မိုးရွာတီနဲ့ဒီနောက်ပိုင်းပေါ့မိုးရွာတီနောက်ပိုင်းရဲ့နောက်တစ်ခုကဒီနှစ်ဒီသေးရဒီသေးကြီးတော့တောင်သူတွေများစွာရေသုံးဆက်နဲ့ရေတင်ပြီးစိုက်တာဟုတ်လေက။အဲ့ဒါအဲတိုက်ဖို့အခက်အခဲရှိရဲ့ဒီစီစင်းနဲ့ပဲဆိုရင်လေတွေကသိတိုက်နိုင်မယ်မသိဘူးအဲ့ဒါဆိုရင်တော့တော်တော်ခက်ခဲခက်ခဲရှိမယ်လောလောဆယ်တော့ကျွန်တော်တို့တစ်လနှစ်လသာလောက်တော့ခြံပြီးတော့ရောင်းထားကြပြီးတောင်ကြီးများစုတွေမှာတော့စာနေခါပူခြံတိတ်မချောက်ပေါ့
ဆိုတော့အခုဒီအာဆီယံကလည်းဒီလူဒီစစ်ရှောင်းနေအပါဝင်ပေါ့နော်လိုအပ်တဲ့ဒေတာတွေကိုဒီလူသားချင်းစာနာမှုဆိုရိတ်ခါလည်းပါတာပေါ့နော်ဒါတွေပို့နိုင်ဖို့ဆိုပြီးတော့အတော်လေးတိုက်တဲ့တွင်လို့ဆွေးနွေးနေပါတယ်လူမှုထောက်ပံ့ရေးအကူအညီဘာတွေရပါလဲရှင်စစ်ကောင်စီဘက်ကရောနောက်တစ်ခါဒီတခြား NGO တွေဘက်ကရော
အဲကျွန်တော်မအားလို့ NGO ဖွဲ့စည်းပြီးပြီးလို့အခုမှမရှိဘူးစစ်ကောင်စီဘက်ကလည်းမသိဘူးကျွန်တော်တို့ဇီကဘယ်လိုပြောမလဲသူက အလုံးငယ်လေးလိုသဘောထားလိုက်တော့ခု15နိုင်နဲ့ဝေးတဲ့ကလေးမျိုးပေါ်ကနေဒီငယ်ဘက်ကိုဟိုအမျိုးပေါ်ရကန့်တဲ့ပုံဒီမျိုးပဲဓာန်အိုးတို့မိုးပါတို့ဝယ်ရင်တောင်သူတို့ကလမ်းမှာပြဿနာမျိုးစုံရှာတော့တယ်မပြေရကြဘူးမပို့နိုင်ကြဘူးမပို့ရဲကြဘူးပေါ့ရအဲ့လိုခက်ခဲကြည့်တယ်ဟိုဟာအချင်းပြစ်လို့ခေါ်တဲ့ဒီဆက်ကြလေးတွေသေးလေးတွေနဲ့အဲ့ဒီလိုပေါက်သေးလေးတို့အဲ့တော့အာယုံမှုဆိုရဲဒီချင်းွေလုံကအဲ့ဒီကတော့ဝေဘူးတယ်အဲ့တော့အင်ချင်း2000လောက်အောက်ဒီဝေသွားတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါတော့ခါပဲကြီးကြီးမားမားရှိပါတယ်ကျန်တာအဝေးကလမ်းပို့တဲ့ဒီအင်နာရှင်တွေရဲ့ဝေပို့တာလေးတွေကိုကျွန်တော်တို့ဒီဟာ live ပြုပြီးတော့အင်ဆန်တွေကိုဝယ်ဝယ်ပြီးလိုတဲ့ဒီကြံပေးအဲ့လိုပဲလုပ်ပါတယ်ကျွန်တော်တို့
မတ်တန်ကြီးထိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ Digital အသွင်ဖန်တီးထားတဲ့အနုပညာပုံစံမျိုးစုံကိုအလဲအလှယ်လုပ်လို့မရနိုင်တဲ့ NFT တုံကီတွေအဖြစ်နဲ့ online ပေါ်မှာရောင်းဝယ်နေကြပါတယ်။ Eminem, Justin Bieber စတဲ့ကမ္ဘာကျော်တွေကနေစလို့ NFT Digital ပကြီးတွေကိုဒေါ်လာ3000နဲ့ချီပေးပြီးတော့ဝယ်နေကြတာမို့NFT ဆိုတဲ့အကြောင်းကိုမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
်ဒီနေ့ခင်မှာ NFT ကိုမသိဘူးဆိုရင်ခင်မမိဘူးလို့ပြောရမယ့်အထီး NFT နဲ့ပတ်သက်တဲ့သတင်းတွေကိုနေ့တိုင်းကြားနေဖတ်နေရပါတယ်ဒါကြောင့်လည်း American ပြည်တော်စု Seattle မြို့မှာ Digital အနုပညာလက်ရာတွေအဖြစ်ဖန်တီးထားတဲ့NFT တွေကိုသာတည်ထောင်ပြတာတဲ့ပြလိုက်တစ်ခုကို2022ခုနှစ်ဇန်နဝါရီလမှာဖွင့်ခဲ့ပါတယ်။ Seattle မြို့လယ်ကမှာဖွင့်ထားတဲ့ NFT ပြလိုက်က NFT ဆိုတာဘာလဲဆိုတာလူတွေပို့ပြီးသဘောပေါက်စေဖို့ဖြစ်တယ်လို့ပြလိုက်ပူတွဲတည်ထောင်သူကပြောပါတယ်
။ NFTs are very new which is why we wanted to be able to have a museum
NFT ဆိုတာအခုမှအသက်ဆန်းဖြစ်နေတာမို့လူတွေပို့ပြီးအကျွမ်းဝင်နားလည်နိုင်အောင်ကျမတို့ကမြို့လယ်မှာပြလိုက်တစ်ခုဖွင့်လင်းပြသချင်တာဖြစ်ပါတယ်။
NFT ဆိုတာကတော့ non fungible token မြန်မာလိုဆိုရင်အလဲအလှယ်လုပ်လို့မရနိုင်တဲ့ token တွေဖြစ်ပါတယ်။အဲ့ဒီ NFT token တွေက digital အသွင်ဖန်တီးထားတဲ့လက်ရာမျိုးစုံဖြစ်နိုင်ပါတယ်။ပကြီကားသချင်းကပြပဘူးအမှတ်ရစရာအခိုက်အတန့် tweet လုပ်ထားတဲ့အကြောင်းအရာစသဖြင့် digital အသွင်နဲ့ရှိနေသမျှကို NFT token တွေအဖြစ်သတ်မှတ်နိုင်ပါတယ်။ NFT လို့နာမည်တက်လိုက်ရင် token တစ်ခုအဖြစ်သတ်မှတ်တာကြောင့်စင်တူနှစ်ခုမရှိနိုင်သလိုအလဲအလှယ်လုပ်လို့လည်းမရပါဘူး။online ပေါ်မှာဒါအရောင်းအဝယ်လုပ်နိုင်တဲ့အဲ့ဒီ NFT token တွေကိုအလွယ်ဆုံးနားလည်အောင်ရှင်းရရင်တော့ digital file တွေအဖြစ်နဲ့မြင်နိုင်ပါတယ်အဲ့ဒီ digital file တွေအရောင်းအဝယ်လုပ်သမျှကို online မှာစရင်မှတ်တဲ့ Ethereum blockchain စနစ်ကမှတ်ထားပေးပါတယ်ဒါကြောင့်ကိုက NFT token တစ်ခုဝယ်လိုက်ပြီဆိုရင်ကိုပြန်မယောင်းတဲ့၍ Ethereum blockchain စနစ်မှာဒီ NFT ကိုပိုင်ဆိုင်သူကိုဖြစ်တယ်ဆိုတာစရင်မှတ်ထားမှာဖြစ်ပါတယ်2015ခုနှစ်လောက်ထဲက NFT ဆိုတာကိုဖန်တီးထားပေမဲ့Eminem, Justin Bieber စတဲ့ဆိုတော်တွေအပါအဝင်ကမ္ဘာကျော်လူသိများသူတွေက NFT ပကြီကားတွေကို2022ခုနှစ်နှစ်ဆန်းပိုင်းမှာဒေါ်လာ3000ချီပေးဝယ်ခဲ့တဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့အများအာရုံစိုက်မှုပိုပြီးတော့ရလာခဲ့တာဖြစ်ပါတယ် NFT နဲ့ပတ်သက်လို့လေးလာစရာအသစ်အသစ်တွေပေါ်နေစေဖြစ်တယ်လို့ Seattle NFT ပြတိုက်တည်ထောင်သူနောက်ကျောက်ကလည်းပြောပါတယ်
It's hard to say where this technology is going to lead us. This is really just the beginning. Anyone that tells you that they're an NFT
ဒီနည်းပညာဘယ်လိုရှေ့ဆက်သွားအောင်မယ်ဆိုတာပြောဖို့ခက်ပါတယ်။အခုမှအစပဲရှိပါသေးတယ်။တကယ်လို့တယောက်ယောက်က "तू ဟာ NFT ကျွမ်းကျင်သူ"လို့ပြောရင်မမှန်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးလေ့လာနေစေဖြစ်လို့ပါ။ NFT နဲ့ပတ်သက်တဲ့အတွေ့အကြုံကတိတ်ကိုစောလုံးတဲ့အစ်စ်မှာပဲရှိပါသေးတယ
်။ NFT တွေဘလောက်ခက်စားနေတယ်လဲဆိုတော့ Christie's လို့ကမ္ဘာကျော်လေလံတိုက်ကြီးမှာတော့အနုပညာရှင် people ဖန်တီးတဲ့ digital NFT ပကြီးကားတစ်ချက်ကိုဒေါ်လာ69သန်းကျော်နဲ့လေလံပြည့်ရောင်းချနိုင်ခဲ့တဲ့အထည်ဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူတွေထူးခြားတဲ့ပစ္စည်းတွေကိုဝယ်ဆုရတဲ့ငွေကြေးချမ်းသာကြွယ်ဝသူတွေအတွက် NFT ကနောက်ဆုံးပေါ်စိတ်ဝင်စားစရာဖြစ်နေတာကတော့ညင်မရပါဘူး
။ Je pense que il y a des collectionneurs qui sont intéressés parce que ça leur plaît parce qu'ils trouvent ça beau.
NFT အနုပညာလက်ရာတွေဝယ်ယူစုဆောင်းနေကြသူတွေထဲမှာဒီလက်ရာကိုစိတ်ဝင်စားလို့ဝယ်သူတွေကြိုက်လို့ဝယ်သူတွေရင်းနှီးမြှုပ်နှံစရာတခုလိုမြင်တဲ့အတွက်ဝယ်သူတွေအမျိုးစုံပါပဲ။တချို့ကလည်း NFT ပိုင်ဆိုင်နေဆိုတာဘယ်လိုမျိုးလဲသိချင်လို့ဝယ်ကြပါရတယ်။တချို့ကလည်းအပျော်သဘောဝယ်ကြတာဖြစ်ပါတယ်
။ပြင်သစ်နိုင်ငံပါရီမြို့တော်ကဒီလေလံကုမ္ပဏီမှာဆိုရင် NFT ပကြီကားတွေကိုအထူးပြုလေလံတင်ရောင်းချနေပါရတယ်။ပ ိတ်ကားပေါ်ဆွဲထားတဲ့ပကြီကားတကားကိုဝယ်လိုက်ရင်လက်ဆုပ်လက်ကင်ပြနိုင်တဲ့ပကြီကားကကိုယ်စီရောက်လာမှာဖြစ်ပါတယ်ဒါပေမဲ့ NFT ပကြီကားတစ်ချက်ကိုဝယ်လိုက်တယ်ဆိုရင်တော့အဲ့ဒီပကြီကားကိုကိုကပိုင်ဆိုင်သွားပြီဆိုတဲ့မှတ်တမ်းဝင်သွားပြီမဲ့ပကြီကားက digital အသွင်နဲ့ online ပေါ်မှာပဲရှိနေမှာဖြစ်ပါတယ်တချင်းကပြာစသဖြင့်တခြား NFT တွေကိုဝယ်ရင်လည်းအဲ့ဒီလိုပဲဖြစ်ပါတယ် NFT အမှုပညာလက်ရာရဲ့နောက်ထူးခြားမှုတစ်ခုက mobile ခွင့်ဖြစ်ပါတယ်ကိုက NFT တခုပိုင်ဆိုင်သွားလို့ပိုင်ဆိုင်ခွင့် ownership ရသွားပြီမဲ့အဲ့ဒီ NFT ရဲ့ mobile ခွင့် trademark ကတော့ဖန်တီးသူကပဲပိုင်ဆိုင်ပါတယ် NFT အရောင်းအဝယ်လုပ်တိုင်းမှာမူလဖန်တီးသူက mobile ကရပါတယ်ပုံမှန်ပကြီကားတစ်ချက်အရောင်းအဝယ်လုပ်တယ်ဆိုရင်တော့ပထမတစ်ခါရောင်းချိန်မှာပဲပကြီဆီယာကပကြီကားတန်ဖိုးရပြီမဲ့နောက်လက်ဆင့်ကန်ရောင်းချသွားရင်သူနဲ့မဆိုင်တော့ပါဘူးအခုဆိုရင်နာမည်ကျော်အစိုးရတချို့ကသူတို့ရဲ့ဂီတဖန်တီးမှုတွေကို NFT token တွေအဖြစ်နဲ့ဖန်တီးလာကြပါတယ်NFT တွေကိုဝယ်ခြင်းနဲ့ဆိုရင်တော့ NFT ပုံစံမျိုးစုံရောင်းတဲ့ online ဈေးကွက်တွေရှိပါတယ်။တိသက်ပုံစံလက်ရာတွေဖန်တီးရောင်းကြတဲ့ NFT community တွေလည်းရှိပါတယ်။အစောပိုင်းတုန်းကတော့ NFT တွေကိုဝယ်နိုင်ဖို့အတွက်က digital ငွေကြေး cryptocurrency စရင်ရှိဖို့လိုပေမဲ့ကိုယ်ပိုင်ကပ်ပြားနဲ့တန်းဝယ်လို့ရတဲ့ NFT online ဈေးကွက်တွေလည်းအခုရှိလာပါပြီ။ Bitcoin လို digital ငွေကြေးနဲ့ NFT မတူညီတဲ့အချက်ကိုဘာဒူးတက္ကသိုလ်ကစီးပွားရေးဌာနတွဲဖက်ပါမောက်ခကက်တီဇန်းကအခုလိုရှင်းပြပါတယ်။
NFTs are a form of a token, as I just described, but unlike Bitcoin, they're non-fungible, and that's the key distinction.
NFT လေးဆိုတာ token တွေဖြစ်ပါတယ်။ Bitcoin နဲ့မတူတဲ့အချက်ကအလဲလဲလုံးလို့မရတာပါ။ဒီချက်ကထူးခြားတဲ့ကွဲပြားချက်ပါ။ Bitcoin တစ်ခုကတခြား Bitcoin တစ်ခုနဲ့တံမိုးအတူတူဖြစ်လို့အစားထိုးအလဲလဲလုံးလို့ရပါတယ်။ Bitcoin ကိုမတူတဲ့ငွေကြေး unit နဲ့အရောင်းဝယ်လုပ်တယ်ဆိုရင်တော့တံမိုးကဘယ်လောက်လဲဆိုတာအတိအကျသိရနိုင်ပါတယ်။ NFT token ကကြတော့တမိုးဟာတစ်ခုနဲ့တစ်ခုအကွာကြီးကွာနိုင်ပါတယ်။ဒါကြောင့်ဒီ NFT ကိုနောက်ထပ် NFT တစ်ခုနဲ့အလဲလဲလို့အယောင်းဝင်လို့လို့မရပါဘူး။ NFT တစ်ခုချင်းစီက digital အမှုပညာလက်ရာအားကစားအမှတ်တရပစ္စည်းစသဖြင့်တည်ထောင် token တွေဖြစ်ကြပါတယ်
။နိုင်ငံတကာမှာကြော်ကြားသူတွေပါ NFT ဖန်တီးမှုတွေကိုဝယ်ယူနေကြတဲ့အထိ NFT token တွေကခေတ်စားနေပါတယ်။ကိုဖန်တီးသမျှ digital အသွင်ပြောင်းပြီးတော့ NFT အဖြစ်ရောင်းနိုင်ဝယ်နိုင်ပါတယ်။မူလ mobile ခွင့်ရှိထားတဲ့ပစ္စည်းတွေကိုမှီညမ်းပြီးတော့NFT အဖြစ် digital အသွင်ပြောင်းဖန်တီးလို့တရားစွဲခံနေရတာတွေလည်းရှိပါတယ်။ Nike အားကစားပစ္စည်းကုမ္ပဏီကြီးကသူတို့ရဲ့ဖက်နက်တွေကိုခွင့်ပြုချက်မရှိဘဲ NFT တွေအဖြစ် digital အသွင်ဖန်တီးကြောင်းနေတဲ့ online အားကစားဖက်နက်အယောင်ဆိုင်တစ်ခုကိုတရားစွဲထားတယ်လို့ပြင်သစ်နိုင်ငံကစိန်ခံအဝိအထည်နဲ့အသုံးဆောင်ပစ္စည်းကုမ္ပဏီ MS ကလည်းသူတို့ရဲ့နာမည်ကြီး bargain လက်ကင်အိတ်ကို matter bargains လို့ဆိုပြီးတော့ digital နီးနဲ့အသွေးမျိုးစုံပုံဖော်ခဲ့သူအမှုပညာရှင်ဒီဇိုင်နာကိုတရားစွဲထားပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်ရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့ကဘာတလွားကထင်ရှားကြော်ကြားတဲ့အမှုပညာရှင်ရဲ့သတင်းတွေကိုစူးစီးတင်ပြထားတဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမှုပညာရှင်တွေနာမည်ကျော်တွေဖက်ရှင်ဒီဇိုင်းအဆင့်ပြားတွေဆင်ရင်ပြီးတော့လာရောက်ကြတဲ့မက်ဂါလာရမုံငွေညစာစာပွဲမှာဒီနေ့လည်းသူတက်ငါအဆင့်ပြားတွေရှင်တဲ့ဝတ်စုံတွေကိုတွေ့ရပါတယ်ပြားရရဲ့ဝတ်အစားဒီဇိုင်းဖန်တီးမှုသိပ္ပံရဲ့နှစ်စဉ်ကျင်းပနေကြဖက်ရှင်ပြပွဲဖွင့်ပွဲဖြစ်တဲ့မက်ဂါလာကိုကျင်းပနေကြဖြစ်ပြီးတော့ဖိတ်ကြားစင်ညာတည်တံ့မဲ့တက်ရောက်ရတာပါဒီနှစ်ပြပွဲခေါင်းစဉ်ကအမေရိကမှာဖက်ရှင်စူးစမ်းမှုဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပြီးတော့အမေရိကန်ပြည်သူကဖက်ရှင်ဝတ်စုံတွေရဲ့သမိုင်းကိုမြေမောင်းထိုးပြထားပါတယ်အခမ်းအနားတက်ရောက်လာတဲ့သူတွေထဲမှာအထူးခြားဆုံးလို့ပြောလို့ရမယ်ဝတ်စုံကတော့ဆွီဒင်ကမင်းသားဖရက်ဒရစ်ရောဘင်ဆန်ဝတ်လာတဲ့ဆွီဒင်ရဲ့ဝတ်စုံဖြစ်ပါတယ်ဒီဇိုင်နာ Iris Van Harpen ရဲ့လက်ရာဖြစ်ပြီးတော့ငွေရောင်ဝတ်စုံမှာ9တောင်ပန်းလို့ဖြူးဆူးကျွန်းလိုမျိုးအချောင်းတွေနဲ့ဒီဇိုင်းအစင်ထားတာပါ Reality ရုပ်သံအစီအစဉ်နဲ့ကြော်ကြားတဲ့ Kardashian ညီမတွေလည်းသူ့ရဲ့အမေနဲ့အတူတူအားလုံးရောက်လာတာတွေ့ရပါတယ် Kim Kardashian ကတော့ကွယ်လွန်သူမင်းသမီးကြီး Marilyn Monroe ရဲ့နာမည်အကျော်ဆုံးရွှေရောင်ကိုကျက်ဝတ်စုံနဲ့ဖြစ်ပြီးတော့ဒီဝတ်စုံကိုတော်ဖို့အတွက်သတင်းသုံးဖက်အတွင်းမှာကိုလေးချင်း16ပေါင်ချခဲ့ရတာဖြစ်ပါတယ်ဧဝဆောင်က2016မှာပြားလိုက်တစ်ခုကဒေါ်လာ 48 တန်းနဲ့ဝယ်ယူထားတာလည်းဖြစ်ပါတယ်။တဝအချမ်းသာဆုံး Tesla, Tesla ကတတိ Elon Musk လည်း သူ့ရဲ့မိခင်ဖြစ်သူနဲ့အတူတက်ရောက်လာတာကိုတွေ့ရပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလရီကလင်တန်ကတော့2020အတွင်းမှာပထမဆုံးအချိန်ဖြစ်နေရောက်လာခဲ့ပြီးတော့သူ့ရဲ့ညီညွတ်ရောင်ဝတ်စုံလေဘင်းဖတ်နဲ့အောက်အနားသားတွေမှာတော့သူ့ရဲ့မိခင်ပါဝင်သူ့ရဲ့ဘဝမှာလေးစားကြည်ညိုရတဲ့အမေရိကန်အမျိုးသမီးအယောက်60ရဲ့နာမည်ကိုရေးထိုးထားပါတယ်။အမေရိကန်အရှိဘက်ခြံရဲ့အော်စကာပွဲလို့တင်စားပြောဆိုတဲ့ဒီအခမ်းအနားကနယူးယောက်မြို့က Metropolitan အနုပညာပြရရဲ့ရမုံငွေရှာအခမ်းအနားဖြစ်ပြီးဒီနေ့တော့ထုံးစံတိုင်းမေလာရဲ့ပထမအဆုံးတင်းနှင်းလာနေမှာပြန်ပြီးတော့ကျင်းပနိုင်သွားပါပြီ။ဒီနေ့ကတော့ COVID ကပ်ဘေးကြောင့်စက်တင်ဘာလကိုပြောင်းရွှေ့ကျင်းပခဲ့ရတာကြောင့်အခုအချိန်တနည်းမပြေခင်မှာဒီပွဲကိုပြင်ပြီးတော့ကျင်းပတာလည်းဖြစ်ပါတယ်ရှင်
။ As man you
ကနေဒါကနာမည်ကြီးအစိုးရချက်စီပါကသူ့ရဲ့တေးတပြားတဲ့ travel ပြင်ဆင်နေတာပြေခဲ့နေပြီလို့ interview မှာပြောသွားပါတယ်။မေလ3ရက်နေ့တနင်္လာနေ့မှာထုတ်လွှင့်သွားတဲ့ Apple Music One Channel နဲ့တွေ့ဆုံမင်းမြန်မြန်မှာသူပြောသွားတာပါ။
Has that been made public?
I don't think there's a date.
ဒေတာရက်တော့မထွက်သေးပါဘူး။အပြည့်အစုံလုံးနေကြပြီဆိုတော့သိပါတယ်။ပြီးခံနေပါပြီလို့ပြောပြီးတော့သူ့ရဲ့တခြင်းတွေအရင်နှားထောင်လို့ကောင်းပါတယ်တဲ့သူတော်တော်စိတ်လှုပ်ရှားနေပြီးတော့မကြခင်ထွက်လာတော့မှာပါလို့လည်းဂျက်စင်ပြူရကပြောသွားပါတယ်သူ့ရဲ့အင်တော်ရင်းနဲ့ပတ်သက်ပြီးတော့ပြောရမှာတော့သူ့အရင်ကထင်ခဲ့တယ်လို့မိမယူလိုက်ရင်သူ့ရဲ့ပြဿနာတွေအားလုံးပြေလည်သွားမယ်ဆိုတာမဟုတ်ဘူးဆိုတာသိလိုက်ရလို့တော်တော်လေးကိုစိတ်ထဲကျခံစားလိုက်ရတယ်လို့လည်းသူပြောပါတယ်ဂျက်စင်ပြူရကသူ့စိတ်ထဲတွေပြိုလဲကျနေချိန်မှာဘာသာတရားကသူ့ကိုဘလို့ထိတ်ခုတ်ကူညီခဲ့လဲဆိုတာကိုလည်းအင်တာဗျူးမှာပြောသွားပါတယ်။ Justin Bieber ဟာသူ့ရဲ့ဇနီးဖြစ်တဲ့ Model Hailey Bieber နဲ့ဆယ်ကျော်သက်အရွယ်ခန့်ငယ်ငယ်တွေကတွေ့ခဲ့ကြတာဖြစ်ပါတယ်။2018ခုနှစ်မှာသူတို့ဘာသာတည်တဲ့လက်ထပ်ခဲ့ကြပြီးတော့2019မှာတော့တငယ်ချင်းတွေနဲ့မိသားစုတွေရှင်မှာပြန်ပြီးတော့မင်္ဂလာပွဲကျင်းပခဲ့ပါတယ်ရှင်။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. ဒီတက်တဲ့ရောင်တွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ရှင်။ဒီသတင်းပတ်ထဲမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုဖိအားတွေပို့ပြီးတော့တိုးမြှင့်ပေးဖို့လူခွေရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကဒီကနေ့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာအလုံးရဲ့တရားခဏ်ဟာရွေးကောက်ခံအစိုးရကိုအာဏာသိမ်းယူခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကြောင့်ဖြစ်ပြီးမြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနိုင်ငံတော်ဝန်ကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့လည်း APHR ကပြောဆိုလိုက်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူကိုယ်တိုင်ပါဝင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလုံးဝလစ်လျူရှုပြီးအကြမ်းဖက်မှုကိုဆက်ပြီးတော့ကျူးလွန်နေတာကြောင့်အခုလာမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်အဖော်ထိရောက်တဲ့ဖိအားပေးမှုတွေပူးပေါင်းချမှတ်သွားဖို့ APHR အဖွဲ့ကတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်။နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အာဂရိလိုက်စားမှုတွေတဲကရဟတ်ရင်ငှားရမ်းဝယ်ယူမှုနဲ့သက်ဆိုင်တဲ့အမှုဒီကနေ့နေပြီးတော့အထူးတရားရုံးမှာစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒီကနေ့အမှုတွေကိုတော့လာမယ့်မေလ16ရက်နေ့မှာထပ်မံစစ်ဆေးဖို့ယုံကြည်ပေးထားပါတယ်ရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေမှာဆိုရင်တော့ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအမှတ်ကိုမော်စကိုမှာရုရှားကကျင်းပခဲ့ပြီးတော့နာဆီတွေကိုဖယ်ရှားဖို့ရုရှားကယူကရိန်းကိုတိုက်ခိုက်တာလို့ပြောခဲ့ပေမဲ့အနောက်နိုင်ငံတွေကတော့ရုရှားရဲ့ယူကရိန်းစစ်ပွဲဟာဘလို့မှစင်ကြေပေးလို့မရတဲ့အသက်လွတ်ဝင်တိုက်တဲ့စစ်ပွဲအဖြစ်ဝေဖန်လိုက်ပါတယ်ရှင်။တနင်္လာညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်ရှင်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lop နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး
စိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has